Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်။ VOA American တိုင်းရင်2018ခုနှစ်ဇူလိုင်လ2ရက်တနင်္လာနေ့ညဘက် VOA မြန်မာဘာသာစီစဉ်တွေကို American တရားစု Washington DC မြို့တော်ကနေလိုင်းဒိုမီတာ1925နဲ့လိုင်းလမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီကနေ့တနင်္လာနေ့ညပိုင်းစီစဉ်တွေကိုကျွန်မအမြတ်စင်အောင်ကတာဝန်ယူပြင်ဆက်သွားမှာပါရှင်
။ကျွန်မသင်ကြီးထိုက်ပါရှင်။ပြည်မှုဆိုင်ရာစုံစမ်းစစ်ဆေးခံရတဲ့သမရထွန့်ရဲ့ပုံကိုရရှိနေကိုဟင်ကသမရထက်မိသားစုနဲ့နိုင်ငံကိုဦးစားပေးမယ်လို့ပြောဆိုသွားပါတယ်။ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကတော့ဒီကနေ့ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုရန်နိုင်နဲ့အတူပြညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းထုတ်လွှင့်ပေးမယ့်ထိတ်တန့်ရောက်သတင်းလှော်မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့ကုလအတွင်းမှုချုပ်နဲ့ကမ္ဘာပံဥက္ကဋ္ဌတို့ဟာရိုဟင်ဂျာဒုက္ခသည်စခန်းတွေစီဒီကနေ့တွားရောက်ခဲ့ပြီးဒုက္ခသည်တွေနဲ့ကိုယ်တိုင်တွေ့ဆုံခဲ့ကြပါတယ်
။အမှအတူရောက်ရှင်းနေတာကတော့ကျွန်တော်တို့နိုင်ငံသားစစ်သားနဲ့အတူရောက်ကျွန်တော်တို့ရှင်းနေပြည်ပြပေးတယ်။နောက်ပြီးတော့ဒီကဖေးရှင်စစ်သားနဲ့ကျွန်တော်တို့ရှင်းနေပြည်ပြပေးတယ်။အော်ဒီမှာဒုက္ခသည်စခန်းရဲ့အကျဉ်း
ဒုက္ခသည်တခုပြောသွားတာပါ။ပြည်စုံကိုနောက်ပိုင်းမှာတင်ဆက်ပေးပါမယ်။ဒီကြောင်းနဲ့တူကချင်ပြည်နယ်ဖားကန့်မြို့နယ်တွင်ဒီကနေ့မှမိုးကြီးပြီးဥရုချောင်းရေရှမ်းတက်လာလို့ရက်ွက်၄ခုလောက်ရေကြီးခဲ့တဲ့အကြောင်းမြမပြည်တွင်တရားမဝင်လိုက်စင်မဲ့တင်သွင်းလာတဲ့မော်တော်ယာဉ်စီးရေအဆမတန်တိုးလာပြီးနေမည်တီချင်းအေးချမ်းမှုထိခိုက်လာတာကြောင့်ဇူလိုင်လ17ရက်နေ့ကစပြီးစီမံချက်နဲ့အရေးယူတော့မှဖြစ်တဲ့အကြောင်းစတဲ့သတင်းလှော်တွေကိုတင်ဆက်ပေးသွားပါမယ်။ဒုတိယပိုင်းနိုင်ယူဘက်မှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့စီးပွားရေးကဏ္ဍ၊ဘလော့ဂါတွေပြောသမျှအစီအစဉ်၊တက်တက်အောင်သတင်းလှော်နဲ့သူယုံကြည်ရာအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်မီထိုင်းနဲ့ကိုရန်နိုင်တို့ကပြောပြပေးပါအောင်ရှင
်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပုဂ္ဂိုလ်ရေးရှင်းနေဖြစ်ဆောင်ရွက်ပေးခဲ့ပြီးအခုတော့ပြည်မှုဆိုင်ရာစုံစမ်းစစ်ဆေးခံရတဲ့ရှင်းနေမိုက်ကယ်ကိုဟင်ကသမ္မတထက်မိသားစုနဲ့နိုင်ငံကိုကာကွယ်ပေးရေးကဦးစားပေးကိစ္စဖြစ်ကြောင်းဒီကနေ့တင်းနယ်လာနေမှာပြောဆိုလိုက်ပါတယ်။နယောက်ကရှင်းနေကိုဟင်ကတစ်ချိန်လုံးကတော့သူဟာသမရထရန့်ကိုရှေ့တန်းကနေကာကွယ်ပေးမယ်သူလို့ပြောခဲ့ဘူးတာပါ2016ခုနှစ်သမရရွေးကောက်ပွဲကာလအတွင်းထရန့်ရဲ့မဲဆွယ်စည်းရုံးမှုမှာရှင်းနေကိုဟင်ရဲ့အခန်းကဏ္ဍကိုအထူးစုံစမ်းရမှုရောဘတ်မူလာကစုံစမ်းစစ်ဆေးနေတယ်လို့နယောက်အစိုးရရှင်းနေချုပ်ယုံကလည်းရှင်းနေကိုဟင်ရဲ့အကျိုးဆောင်လုပ်ငန်းတွေကိုစုံစမ်းစစ်ဆေးနေတဲ့ကာလအတွင်း ABC ရုပ်တံနဲ့တွေ့ဆုံမေးမြန်းကမ်းမှာရှင်းနေကိုဟင်ကလုံးဝလမ်းကြောင်းပြောင်းသွားတာဖြစ်ပါတယ်အသက်52နှစ်အရွယ်ရှင်နေကသူ့ရဲ့ဇနီးသမီးနဲ့တားဖြစ်သူတို့အပေါ်ဦးစားပေးပြီးအမြဲတမ်းတစ္ဆာတည်မဲ့အကြောင်းမိသားစုနဲ့နိုင်ငံကိုပထမဦးစားပေးအဖြစ်ထားပါကြောင်းပြောဆိုခဲ့ပြီးစုံစမ်းစစ်ဆေးမှုနှစ်ခုအတွင်းအစိုးရရှင်နေတွင်နဲ့ပူးပေါင်းဆောင်ရွက်လို့တဲ့ဆန္ဒကိုပြသလိုက်တာဖြစ်ပါတယ်။ရှင်နေကိုဟင်ကသမရအင်ဗျူရောမှာတရားဝင်ယာရုရယူမထားပေမဲ့လို့လဲသမရထရန့်အတွက်အရေးပါတဲ့အခန်းကဏ္ဍကနေဆောင်ရွက်ပေးခဲ့သူဖြစ်ပါတယ်။ပြီးခဲ့တဲ့2006ခုနှစ်တုန်းကမစ္စတာထရန့်ရဲ့ဇနီးတဲ့မလန်နီယာကတားဖြစ်သူဘာရွန်ကိုမီးဖွားပြီးကစားအချင်းအတွင်းထရန့်နဲ့တညတာအချစ်ဇာလံရှိခဲ့ပါတယ်လို့ပြောဆိုထားတဲ့လိန်ဖြော်ဖြည့်ရဲ့တရုတ်ဆောင်စတော်မီဒန်နီယယ်ကိုဒီအကြောင်းထုတ်မပြောစေဖို့အတွက်2016ခုနှစ်နိုဝင်ဘာရွေးကောက်ပွဲမတိုင်ခင်နှစ်ပတ်လိုမှာနှုတ်ပိတ်ခအဖြစ်ရှင်းနေကိုဟင်ကဒေါ်လာ3,000ပေးခဲ့တာဖြစ်ပါတယ်ရှင်
အမေရိကန်ပြည်ထောင်စုအနေနဲ့ကားတွေပေါ်မှာအခွန်တိုးကောက်မဲ့ဆိုရင်တော့အမေရိကန်စီးပွားရေးကိုအထိနာမှုနဲ့ဆုံးသက်သွားစေမှာဖြစ်တယ်လို့ကုန်သပတ်တီရဲ့လက်တော့မြန်မှုတွေလည်းထွက်ပေါ်လာနိုင်တယ်လို့ဥရောပသမဂ္ဂကသတိပေးလိုက်ပါတယ်။ဥရောပတို့ကားတွေနဲ့ကားပစ္စည်းတွေအပေါ်အခွန်တိုးကောက်မဲ့ကိစ္စကလက်ခံနိုင်မှမရှိဘူးလို့ဥရောပသမဂ္ဂကပြီးခဲ့တဲ့တောက်ချာနေ့ကအမေရိကန်ကုန်သွယ်ရေးဝန်ကြီးဌာနကိုပေးပို့တဲ့စာရွက်မှာပြောဆိုထားပါတယ်။အမေရိကန်သမ္မတဒေါနယ်ထရမ့်ကတော့ဥရောပတို့ကားတွေတင်သွင်းမှုအပေါ်အခွန်20ရာခိုင်နှုန်းကောက်ခံမှုပြောဆိုထားပါတယ်။လုံခြုံရေးစိုးရိမ်ချက်ကြောင့်လို့သမ္မတထရမ့်ကပြောဆိုထားပေမဲ့ဘာတွေကိုစိုးရိမ်နေတယ်လဲဆိုတာကိုတော့ရှင်းရှင်းလင်းလင်းပြောဆိုမထားပါဘူးခင်ဗျာ
။မက္ကဆီကိုနိုင်ငံမှာချင်းပါခဲ့တဲ့သမ္မတရွေးကောက်ပွဲမှာတော့အသက်64နှစ်အရွယ်လက်ဝဲဝါဒီတဦးဖြစ်တဲ့အန်ဒရီမန်နျူအယ်လိုပက်စ်အိုဘရာဒေါကအနိုင်ရသွားပါတယ်။သူဟာလွန်ခဲ့တဲ့ဆယ်စုနှစ်တည်းအတွင်းဌာနေတိုင်းရင်းသားအခွင့်အရေးလှုပ်ရှားသူဖြစ်တဲ့နိုင်ငံရေးကိုစတင်ဝင်ရောက်ခဲ့သူပါ။အာဂတိလိုက်စားမှုတွေနဲ့ပြစ်မှုကျူးလွန်ပြီးပြစ်ဒဏ်မကျခံရဘဲဖြစ်နေတာတွေကိုတိုက်ဖြတ်သွားဖို့ကအစိုးရရဲ့အဓိကဦးစားပေးလှုပ်ဆောင်သွားမယ့်ကိစ္စဖြစ်တယ်လို့မနေ့တနင်္ဂနွေနေ့မှာပြောကြားခဲ့ပါတယ်။ဒါ့အပြင်အစိုးရအတွက်နောက်ထပ်အဓိကထားလှုပ်ဆောင်ရမယ့်ကိစ္စကတော့ အမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့အမေရိကန်ဆိုရနဲ့လှုပ်ဆောင်ရမယ့်ကိစ္စရပ်တွေဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ကရွေးကောက်ပွဲမဲဆယ်စည်းဝေးကာလအတွင်းနှစ်နိုင်ငံနယ်စပ်တတိုင်းကိုမက္ကဆီကိုနိုင်ငံဘက်ကပေးရမယ်လို့ကြေညာပြီးမဲဆွယ်ခဲ့တာဖြစ်ပါတယ်။ဒါပြင်မက္ကဆီကိုနိုင်ငံကနေအမေရိကန်မှာနေဖို့နယ်စပ်ကိုဖြတ်လာကြတဲ့တချို့မက္ကဆီကိုနိုင်ငံသားတွေဟာရာဇဝတ်မှုကျူးလွန်သူတွေနဲ့မရိမှုကျူးလွန်သူတွေဖြစ်ကြတယ်ဆိုပြီးသမ္မတထရန့်ကပြောထားတာပါ။ဒါအပြင်အမေရိကန်သမ္မတထရန့်အစိုးရရဲ့အမေရိကန်နိုင်ငံတဲကိုတရားမဝင်ဝင်ရောက်လာသူတွေအပေါ်လုံးဝတီးခံခွင့်လွှတ်မှာမဟုတ်တဲ့မူဝါဒကြောင့်လဲအမေရိကန်နဲ့မက္ကဆီကိုနိုင်ငံကြားတင်းမာမှုတွေမကြသေးခင်ကပဲထပ်ပြီးဖြစ်ပေါ်ခဲ့တာပါ။ဒါပေမဲ့ဝေဖန်မှုတွေကြဲကြဲပြန့်ပြန့်ဖြစ်ပေါ်ခဲ့ပြီးတဲ့နောက်အဲ့ဒီမူဝါဒကိုပြန်လည်စီစစ်တာတွေလှုပ်ဆောင်ခဲ့ပါတယ်။သမ္မတထရန့်ကတော့အန်ဒရီမန်နျူအယ်လိုပက်စ်အိုဘရာဒေါ်မက္ကဆီကိုသမ္မတဖြစ်လာတဲ့အတွက်သူ့အနေနဲ့ဝမ်းမြောက်ခွင့်ယူပြီးသူနဲ့အတူလက်တွဲလှုပ်ဆောင်သွားဖို့မျှော်လင့်တဲ့အကြောင်းအမေရိကန်နဲ့မက္ကဆီကိုနှစ်နိုင်ငံစလုံးအကျိုးရှိဖို့အတွက်လှုပ်ဆောင်စရာတွေအများကြီးရှိနေသေးတယ်လို့အမေရိကန်သမ္မတထရန့်ကသူ့ရဲ့ Twitter ကနေဖော်ပြထားပါတယ်ရှင်။
ယူရိုနိုင်ငံနောက်တောင်ပိုင်းမှာသောက်သုံးရေအခက်ခဲနဲ့ရေလူညဉ့်ဉျေးမှုပြဿနာတွေဖြစ်နေတဲ့အပေါ်ကန့်ကွက်ဆန္ဒပြခဲ့ကြတဲ့ပြည်သူတွေနဲ့ရဲတပ်ဖွဲ့ကြားမှာတနင်္ဂနွေနေ့နောက်ပိုင်းကပဋိပက္ခတွေဖြစ်ခဲ့ကြတယ်လို့အီရန်ဆိုရပိုင်းသတင်းအေဂျင်စီကဖော်ပြလိုက်ပါတယ်။အာဘော်ဒန်မြို့ကဆန္ဒပြသူတွေဟာရဲတွေကိုဂဲတွေတခြားအရာဝတ္ထုတွေနဲ့ပစ်ပေါက်ခဲ့ကြပြီးတော့ရဲတပ်ဖွဲ့ကအခြေအနေကိုထိန်းသိမ်းနိုင်ခဲ့တယ်လို့လည်း IRNA သတင်းအေဂျင်စီကပြောပါတယ်။စနေနေ့ညတော့ကတော့အဲ့ဒီမြို့နဲ့အနီးအနားကခရမ်ရှာမြို့မှာလည်းရေရှားပမှုဆန္ဒပြပွဲတွေအတွင်းမှာအလားတူပြစ်ပခတွေဖြစ်ပွားခဲ့တာကြောင့်လူများပြဒဏ်ရသွားခဲ့ပါတယ်။အင်တာနက်ပေါ်မှာပြန့်နှံ့နေတဲ့ဗီဒီယိုဖိုင်တွေမှာတော့ဆန္ဒပြတဲ့သူတွေကရဲတွေကိုခဲတွေနဲ့ပစ်ပေါက်ပြီးထိတ်တဲရင်ဆိုင်ခဲ့ကြတာတွေဖော်ပြထားသလိုအီရန်အစိုးရဘက်ကတော့အဆောက်အအုံတွေရဲ့မှန်ပတင်းပေါက်တွေခွဲနေတာကိုပြသထားပါတယ်။တချို့ဗီဒီယိုဖိုင်တွေမှာတော့တနက်တန်တွေကပါကြားနေခဲ့ရပါတယ်။ဆန္ဒပြတဲ့သူတွေကိုရဲတပ်ဖွဲ့ကမျက်ရည်ယိုပုံးတွေတုံးပြီးတော့လူစုခွဲကြတာတွေလည်းရှိခဲ့ပါတယ်။ခရမ်ရှာပြိပခအတွင်တည်ဆုံးသူတူတူတယောက်မှမရှိဘူးလို့အီရန်ပြည်ထောင်စုဝန်ကြီးကတော့ပြောပါတယ်။ဒါပေမဲ့ဒုတိယပြည်ထောင်စုဝန်ကြီးဟော့ဆင်ဇော်ဖာဂါရီကတော့ရဲတပ်ဖွဲ့ဝင်10ယောက်နဲ့အရသားတယောက်ပါဝင်လူ7ယောက်တန်းရခဲ့တယ်လို့ဆိုပါတယ်ခင်ဗျာ။
ဒီရအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1553ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505လို့ကနေပါထုတ်လွှင့်ပေးနေပါတယ
်။ဒီရမြန်မာပိုင်းအစီအစဉ်ရဲ့တင်းလာနေညပိုင်းသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်မြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေပြောပြတဲ့တပ်ဖြတ်ခံရမှုတွေအတ္တမပြုကျင့်ခံရမှုတွေအများအပြားကြားခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂအထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောဆိုလိုက်ပါတယ
် We talk to people that have seen their villages torched burned We have seen people that have witnessed barbaric violence We have seen people that have witnessed people being killed in large
numbers. ရှင်ရီမိရှုခံခဲ့ရတဲ့သူတွေနဲ့ကျွန်တော်တို့စကားပြောခွင့်ရခဲ့ပါတယ်။အချမ်းဖတ်မှုတွေကိုကိုယ်တိုင်ကျုံတွေ့ခဲ့ရသူတွေနဲ့လည်းတွေ့ခွင့်ရခဲ့ပါတယ်။လူတွေအများပြတ်တက်ပြတ်ခံရတာတွေ၊အဓမ္မပြုခြင်းခံရတာတွေ၊ညှဉ်းပန်းနှိပ်စက်တာတွေကိုကိုယ်တိုင်ကျုံခဲ့ရသူတွေနဲ့လည်းတွေ့ခဲ့ပါတယ်။ဒီဖြစ်ပျက်တွေတခြားနေရာတွေမှာဖြစ်ခဲ့တဲ့အဖြစ်အပျက်တွေနဲ့မတူပါဘူး။ဒါကြောင့်လက်ရှိအခြေအနေတွေကိုပြောင်းလဲသွားအောင်ဒီလူတွေဘေးကင်းလုံခြုံစွာနေရပြန်ခွင့်ရအောင်မြန်မာအစိုးရကိုပို့ပြီးဖိအားပေးဖို့ဖြစ်လာခဲ့ပါတယ်လို့အထွေမှုချုပ်ဂူတာရက်စ်ကဒီကနေ့ဘင်္ဂလားဒေ့ရှ်ကနေပြန်မထွက်ခွာခင် UNHCR ဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးရုံးရဲ့သတင်းဌာနနဲ့ပြုလုပ်တဲ့တွေ့ဆုံမေးမြန်းခန်းအတွင်ပြောကြားခဲ့ပါတယ်ဒီဒုက္ခသည်တွေကတရားမျှတမှုကိုလိုလားပြီးဘေးကင်းလုံခြုံစွာနဲ့ထာနေပြန်လိုကြတယ်လို့လည်းကုလအထွေမှုချုပ်ကတွစ်တယ်လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ကုလအထွေမှုချုပ်နဲ့ကမ္ဘာ့ဘဏ်အခြေခံဂျင်းယုံကန်တို့ကော့ဆက်ဗဇာကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုဒီကနေ့သွားရောက်ပြီးဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။ရိုဟင်ဂျာဒုက္ခသည်တွေသူတို့ကိုကူညီပေးနေတဲ့လူမှုအတိုင်းဝိုင်းတွေနဲ့တသားတည်းရှိတာကိုပြသတဲ့ခီးစဉ်ဖြစ်တယ်လို့လည်းကုလအထွေမှုချုပ်ကပြောပါတယ်။ဘင်္ဂလားဒေ့ရှ်ပြည်သူတွေရဲ့ရိုင်းပင်းကူညီမှုရရောမှုတွေဟာဆိုရင်လူထောင်ပေါင်းများစွာကိုအသက်ကယ်တင်နိုင်ခဲ့ပြီးလူသားချင်းစာနာထောက်ထားမှုရဲ့အကောင်းဆုံးပြတ်ရုပ်လည်းဖြစ်တယ်လို့အထွေမှုချုပ်ကပြောပါတယ်။ Chakhan Pine Rue, Champa Murija, Bingla Rich Pegu, Luan Tinti, Trapiare, Gesaha, Lumiosu, like Shinle Peshamu Pie, American Kura, Damgaru Beka, Suswete Guro, Nyama Suya Beka, Beta Tabare, Ruhinja Sure, Dong Nongo, Nyama Beka, Lemakandalu, Dilurego Nangana, Beyegale, Ubri, Dina, Sangue Yamelu, Mama Mama Yeti, Biosunira Pipare.
တိုင်းနယ်ချီတဲ့ဒုက္ခတွေထာနေပြရေလုံငန်းစဉ်ကိုဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားသဘောတူထားပြီမယ်လို့လဲအလုံးမဖြစ်သေးပါဘူးရှင်။ဟဲ့ငယ်မြောက်ပိုင်းမှာဂူတဲ့ဝင်ရောက်သွားပြီးတော့ဂူဒီပြန်မထွက်လာသေးတဲ့ဘောလုံးကစားသမားကလင်းရဲ့စနက်ဦးနဲ့သူတို့ရဲ့နီးပြတို့အခုဆိုရင်ကိုယ့်ရဲ့ကြာပျောက်နေတဲ့ချိန်မှာပဲထိုင်းအထူးရင်ကိုအဖွဲ့ကလည်းအသေးအံရှောက်ဖွေနေရကနေလှို ်မှာရောက်သွားခဲ့ကြောင်းတာဝန်ရှိသူတွေကပြောပါတယ်ဒီလမ်းကြောင်းကနေထိုင်းနိုင်ငံမှာကမ္ဘာလက်ခီးတယ်တွေအသွားများတဲ့ပတ္တရာအပန်းဖြေကမ်းခြေအဖြစ်တင်စားခိုင်းတိုင်းခေါ်တဲ့နည်းနည်းပုံမြင့်တဲ့ဘက်ကိုရင်ကုန်သမားတွေဆက်လက်ရှာဖွေသွားမှာပါအဲ့ဒီနေရာမှာကလေးတွေနဲ့နီးပြားတို့ခုန်နေလိမ့်မယ်လို့လည်းအားလုံးကမျှော်လင့်နေကြပါတယ်။ဇွန်လ23ရက်နေ့ကအသက်17နှစ်ကနေ16နှစ်အရွယ်ပျောက်ဆုံးနေတဲ့ကလေးငယ်တွေဟာဘောလုံးလစ်ကျင့်အပြီးအသက်25နှစ်အရွယ်သူတို့ရဲ့နီးပြားနဲ့အတူချင်းရိုင်ခရိုင်တွေကထန်လွမ်းဂူထဲကိုတောက်ရောက်ခဲ့တာဖြစ်ပြီးတဲထန်စွာရွာတဲ့မိုးကြောင့်ရေကြီးလာပြီးဂူထဲမှာပိတ်မိနေကြတာဖြစ်ပါတယ်။ဒီရှာဖွေခဲ့တဲ့လုပ်ငန်းမှာနိုင်ငံကကျွမ်းကျင်သူတွေဖြစ်ကြတဲ့ American, Australia, တရုတ်နဲ့ British နိုင်ငံတို့ကပါလဲကူညီပေးနေကြတာဖြစ်ပါတယ်ခင်ဗျာ။
ပါပူဝါပိုင်နဲ့အတွင်2010ပြည်နှစ်နောက်ပိုင်းလူ95ဦးတရားဥပဒေမဲ့တပ်ဖြတ်ခံရမှုမှာအင်ဒိုနီးရှားလုံခြုံရေးတပ်ဖွဲ့တွေမှတာဝန်ရှိတယ်လို့နိုင်ငံတကာအခွင့်အရေးလှုပ်ရှားမှုအဖွဲ့ Amnesty International ကပြောဆိုလိုက်ပါတယ်။နယူဂီနီကျွန်းရဲ့အနောက်ပိုင်းထပ်ဝက်ပမာဏရှိတဲ့ပါပူဝါကိုအင်ဒိုနီးရှားကအုပ်ချုပ်နေတာဖြစ်ပါတယ
်။ရုရှားနိုင်ငံမှာကျင်းပနေတဲ့2018ကမ္ဘာဖလားဘောလုံးပွဲဒုတိယဆင့်ရှုံးထွက်တတိယနေ့ပွဲစဉ်အဖြစ်နဲ့အခုအချိန်မှာတော့ဘရာဇီးလ်နဲ့မက္ဆီကိုတို့ကစားနေကြပါတယ်။အခုခါမှာဘရာဇီးလ်နဲ့မက္ဆီကိုတို့ပွဲကစားနေတာပထမပိုင်း52မိနစ်ရှိသွားပြီဖြစ်ပြီးတော့တစ်ဖက်နဲ့တစ်ဖက်ဂိုးမသွင်းနိုင်ကြပဲဖြစ်နေကြပါတယ်။နှစ်သင်းစလုံးကတော့အပြန်အလှန်တိုက်စစ်ဖွင့်ပြီးကစားကြဒါကြောင့်ပွဲကအတော်လေးအကျိတ်နဲ့ရှိပြီးတော့ကြည့်လို့လည်းကောင်းနေပါတယ်။ဒုတိယပွဲဖြစ်နေကတော့မြန်မာစံတော်ချိန်ည12နာရီခွဲမှာဘယ်လ်ဂျီယံနဲ့အာရှကဂျပန်တို့ကစားကြမှာဖြစ်ပါတယ်ခင်ဗျာ။
တနင်္လာနေ့ညပိုင်းထိတန်းရောက်မြန်မာနိုင်ငံတကာသတင်းတွေကိုမတ်သိငီထိုင်းနဲ့ကိုရန်နိုင်တို့ကြီးညာပေးခဲ့တာပါအခုတော့သတင်းလွှာရီတင်ဆက်ဖို့အချိန်ရောက်ပါပြီဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့ကုလအတွင်းမှုချုပ်နဲ့ကမ္ဘာပံဥက္ကဋ္ဌတို့ဟာရိုဟင်ဂျာဒုက္ခသည်စခန်းတွေစီဒီကနေ့တွားရောက်ခဲ့ပြီးဒုက္ခသည်တွေနဲ့ကိုယ်တိုင်တွေ့ဆုံခဲ့ကြရမှာဒုက္ခသည်တွေရဲ့အခက်အခဲနဲ့ရင်ဖွင့်တန်တွေကိုနားထောင်ခဲ့ကြပါတယ်ဒုက္ခသည်တွေဘက်ကရခိုင်ပြည်နယ်အကြမ်းဖက်မှုအတွင်းသူတို့ရင်ဆိုင်ခဲ့ရတဲ့လူခွင့်ချိုးဖောက်မှုတွေဆုံးရှုံးနစ်နာမှုတွေကိုတင်ပြခဲ့ကြသလိုနေရပြင်ရေးကိစ္စအတွက်လည်းခိုင်မာတဲ့အာမခံချက်နဲ့လုံခြုံစိတ်ချမှုရှိရေးကိုတောင်းဆိုခဲ့တယ်လို့ဒုက္ခသည်တွေကပြောပါတယ်မတ်စုမွန်ဆက်သွယ်မေးမြန်းထားပါတယ်ရှင
်ဟုတ်ပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဇူလိုင်လ1ရက်နေ့တနင်္ဂနွေနေ့ကရောက်သွားကြတဲ့ကုလသမဂ္ဂမှုချုပ်အန်တိုနီယိုဂူရာရက်စ်နဲ့ကမ္ဘာပံကြီးကဂျင်ယုံကမ်တို့ဟာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိခ်ဟာစီနာနဲ့တွေ့ဆုံပြီးမြန်မာပြည်ဘက်ကထွက်ပြေးလာတဲ့တိမ့်ချီတဲ့ဒုက္ခသည်တွေအရေးဆွေးနွေးခဲ့ပါတယ်။ဒီကနေ့တနင်္လာနေ့မှာတော့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဇက်ဘဇာနီကဒုက္ခသည်စခန်းတွေစီကိုကုလသမဂ္ဂမှုချုပ်နဲ့ကမ္ဘာပံဥက္ကဋ္ဌတို့ကိုယ်တိုင်သွားရောက်ခဲ့ကြပြီးတော့ဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်။ကုလသမဂ္ဂမှုချုပ်ကမ္ဘာပံဥက္ကဋ္ဌတို့နဲ့ကိုယ်တိုင်တွေ့ဆုံခွင့်ရခဲ့တဲ့ကုတုပလောင်ဒုက္ခသည်စခန်းမှာခိုလုံရောက်ရှိနေတဲ့ရခိုင်ပြည်နယ်မောင်တော်မြို့နယ်နေကျောင်းဆရာတဦးဖြစ်တဲ့ဦးမမို့အလီကသူတို့တင်ပြတောင်းဆိုခဲ့တာလေးနဲ့ပတ်သက်လို့ VOA မြန်မာပိုင်းကိုအခုလိုပြောပြပါဗ
ျ။ကျွန်တော်ပထမဆုံးတင်ပြတာကကျွန်တော်တို့ယူနစ်ဆရာဖွင့်တဲ့မြန်မာနိုင်ငံနဲ့ချုပ်စုခဲ့တဲ့စာချုပ်မှာကျွန်တော်တို့ရဲ့အခွင့်အရေးတွေဘာမှလည်းတည်မထားဘူး။ဝဲတာကိုဘာပြီးလို့ကျွန်တော်တို့ကသွေးလိုလက်မထိုးရလဲ။အဲ့ဒါကျွန်တော်တို့ကဘာမှလည်းရှုရှိမှာမဟုတ်ဘူး။အဲ့ဒါကျွန်တော်တို့ကန့်ကွက်ပါတယ်၊ဆင်ကျင်ပါတယ်၊ကျွန်တော်လက်မခံနိုင်ဘူးဆိုပြီးတော့တင်ပြသွားတယ်။အဲကိုလာတင်မှုရောက်ကဘယ်လိုပြလဲဆိုတော့အဲ့ဒါကခင်ဗျားတို့ repartition ပြပွားတော့လောက်တာမဟုတ်ဘူးကျွန်တော် UNS ဆရာကအဲ့ဒီမှာဝင်ပြီးတော့လုံးလုံးပို့ရခင်ဗျားတို့ကတင်းနေနိုင်ပို့ရအဲ့ဒီလမ်းကြောင်းချာပွားတော့လောက်တာခင်ဗျားတို့စိတ်မပူနဲ့အဲ့ဒါဘာမှလည်းပူစရာမဟုတ်ဘူးခင်ဗျားတို့အခွင့်အရေးမရမရှိငါတို့ခင်ဗျားတို့ကိုပြင်ပို့မှာမဟုတ်ဘူး အများတို့ရေလူဘာယူလန်လောက်တဲ့နေရာမှာပြင်ထဲမှာမဟုတ်ဘူးစိတ်ချပါယူကြပါဆိုပြီးတော့ရှင်းလင်းချက်ပေးထားတယ်ဟုတ်ကဲ့နောက်ကဘယ်လိုအချက်တွေကိုတင်ပြခဲ့လဲရှင်နောက်တစ်ခုကဒီမှာစမတ်ကားဆိုပြီးတော့ကဲလက်တစ်ခုတို့ပြဖို့ယူရနေဆရာကစီစဉ်နေတာရှိတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့စမတ်ကားမှာဒုဟင်ကြာဒီခုစီးဆိုပြီးတော့ရေးရမယ်ပြီးမှရှင်တို့လက်ခံမယ်မဟုတ်ဒီကက်ကိုလည်းရှ တွေကလေးတွေလည်းပါတယ်လူလည်းပါတယ်ဓာတ်တင်ရလည်းပါတယ်တနောက်တခြားသူတို့မိဘတွေကကုလုံးတက်ဖလိုက်တဲ့အချိန်ခဲတဲ့ကလေးတွေမိဘမဲကလေးတွေလည်းပါတယ်ကုလုံးဝိုင်းပြီးတော့သူတို့ရဲ့ခံစားချက်တွေသူတို့တွေ့ဆုံရတဲ့အခက်အခဲတွေသူတို့ရဲ့မိဘတွေဘယ်လိုတက်ခံရလဲဆိုတာကကုလုံးဝိုင်းပြီးတော့ပြောပြတယ်ရှင်းပြတယ်အဲ့ဒါကိုသူတို့ကကြောက်တယ်အဲ့ဒါကြောင့်မလို့ကနာလုံးတည်တယ်အဲ့ဒါကြောင့်မလို့ဒါတို့လည်းဒါကိုအကူညီနေတာပဲအဲ့ဒါကိုလုပ်ပေးနေတာပဲခင်ဗျားတို့တက်လို့နေတာလေအဲ့ဒါကြောင့်မလို့လုပ်ပေးတာပေါ့ဆိုပြီးတော့ပြေးမှုပေးတာလေ
ဘာလို့ခါလေဒုက္ခတဲ့စခက်ကိုစလဲအဖြစ်နဲ့တွေ့ဆုံခွေရခဲ့သူဥဤစလန်ကလည်းသူတို့ဒုက္ခတဲ့တွေဆုံရှုံနေတာခဲ့ရတာတွေသူတို့ကိုကျူးလွန်ခဲ့တဲ့လူခွေချိုးပေါက်ခံရမှုတွေနဲ့ပတ်သက်လို့တင်ပြခဲ့တဲ့အကြောင်းအခုလိုပြောပြပါတယ
်ဒီနေ့မဲလေနှစ်နာရီကျော်လောက်မှကုလသမဂ္ဂအစိုးရမှဆုံးတဲ့ကဘာပင်ဥက္ကဋ္ဌအပေါင်းဝင်ဒုက္ခလောင်ဒုက္ခတဲ့စခန်းကိုရောက်ရှိလာပါတယ်အဲ့မှာကျွန်တော်ဒုက္ခတဲ့ကောင်းဆောင်အရှင်နဲ့နောက်အဒမတိကြီးတင်ရတဲ့အနည်းသမီးအပေါင်းဝင်လူပေါင်း56ပေါင်းဝင်ကြပါတယ်ခင်ဗျာအမှအတရားဆင်းနေတာကတော့ကျွန်တော်နိုင်ငံသားစစ်သားနဲ့အတရားကျွန်တော်ဆင်းနေပြည်ပြပေးတယ်နောက်ပြီးတော့ဒီစာဖိစင်းစစ်သားနဲ့ကျွန်တော်ဆင်းနေပြည်ပြပေးတယ်အော်ဒီမှာဒုက္ခစစ်သားရဲ့အကြံတွေကိုကျွန်တော်ကပြင်ပြဆင်းနေပေးတယ်နောက်ပြီးတော့ကုလသမဂ္ဂကကျွန်တော်တို့နဲ့အတူရက်တဲ့ဆွန်ရောက်သွားမယ်ဆိုပြီးတော့ဒီဘက်ကတော့ကျွန်တော်ပြောစီတော့ပါတယ်အခြားရင်းနဲ့ဆရာနဲ့တက်တဲ့အစားအသောက်ကိုလည်းရင်းနဲ့ဆရာရဲ့မဟာမင်းကြီးဒီပုဂ္ဂိုလ်တွေကလည်းကျွန်တော်တို့ရဲ့ဒုက္ခပင်နဲ့ညီနိုင်ပြီးတော့ရင်းရကောင်းတော်တော်နဲ့ညီနိုင်ပြီးတော့ဆွန်ရောက်သွားမယ်ဆိုပြီးတော့ပြောစီတော့ပါတယ်ခင်ဗျာ
ဒါအပြင်တိတ်ချီခိုလုံနေထိုင်နေတဲ့ဒုက္ခတဲ့စခန်းတွေမှာဒုက္ခတဲ့တွေရင်ဆိုင်နေရတဲ့စားတဲ့ရိတ်ခါအခက်ခဲဒေယာထိုင်ခဲ့အကြက်တဲတွေနဲ့ပတ်သက်လို့လည်းကုလတွေးမှုချုပ်ကိုတင်ပြခဲ့တယ်လို့ကုတုပလောင်ဒုက္ခတဲ့စခန်းကဥမာဘော့အလီကပြောပြပါတယ
်ဒီမှာဆန်ရဲ့အသေးရဲ့စီရဲ့အဲ့ဒါရနေတဲ့ဆေးနားမရဘူးဒီမှာတင်းလိုတဲ့စီလိုတဲ့နောက်အသားငါးတွေလိုတဲ့အဲ့ဒါမရဘူးအဲ့ဒါနဲ့တော်တော်ခက်ခဲပြီးဖြစ်နေတယ်တော့နေရေးတိုင်ရမှာလဲအဲ ਉਹ နေရာကချင်းချင်းလေးဆိုတော့တော်တော်ခက်ခဲရှင်နေရတယ်နောက်တကူကတောက်ရည်နဲ့ဆိုတော့နောက်ဆေးဝါးနောက်ပညာရေးအဲ့ဒါကလုံးခက်ခဲရှင်နေရတယ်ဆိုပြီးတော့ထင်ပြတယ်ထင်ပြတာစီမှာကပ္ပပင်ကဒါရဲကပ္ပပင်ဥက္ကဋ္ဌကအဲသွားတော့ဒီမှာခင်ဗျားတို့အဲ့ဒီဟာကစင်ပြေကိုအတွက်ဒီမှာလာပြီးတော့ငွေတွေလူတန်းနေတာပဲအဲ့ဒါစင်ပြေသွားမယ်ခင်ဗျားတို့အကောင်းဆုံးပြောင်းလာလို့ရှိုးသားနေတာပဲလောက်ဆောင်နေတာပဲဆိုပြီးတော့သူရှင်းနေကြတယ်
ဒီခီးစီဟာရိုဟိဂျာဒုက္ခတွေတွေသူတို့ကိုကူညီပေးနေတဲ့လူမှုအတိုင်းဝိုင်းတွေနဲ့တသားတည်းရှိနေတယ်ဆိုတာပြသတဲ့ခီးစီဖြစ်တယ်လို့လဲကုလတွေးမှုချုပ်ကသူ့ရဲ့တွစ်တာလူမှုကွန်ရက်ကမနေ့တော့ကရေးသားခဲ့ပါတယ်ရိုဟိဂျာဆိုတဲ့အသုံးအနှုန်းကိုအစိုးရဘက်ကလက်မခံခဲ့တယ်လို့ရခိုင်ပြည်နယ်တွင်းအကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကလူပေါင်း300ချီထွက်ပြေးရတဲ့ကိစ္စဟာလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှုအဖြစ်နဲ့ဆွတ်ဆွဲပြောဆိုမှုတွေနဲ့ပတ်သက်လို့ကတော့အဲ့ဒီလိုကျူးလွန်ခဲ့တဲ့ဆိုတဲ့ခိုင်ပါတဲ့သက်တည်ထောက်ထားတွေပြသဖို့လိုအပ်တယ်ဆိုပြီးလဲမြမအစိုးရဘက်ကပြန်လဲတုတ်ပြန်ပြောဆိုထားပါတယ်ရှင
်မဆုမွန်ဆက်တယ်မင်းမြန်ထားပါအခုဆက်ပြီးကချင်းပြည်နယ်ဖားကတ်မြို့ရေကြီးရေရှမ်းမှုအကြောင်းသတင်းလွှာကိုတင်ဆက်ပေးပါမယ်ကချင်းပြည်နယ်ဖားကတ်မြို့အတွင်းဒီကနေ့မှမိုးကြီးပြီးဥရုချောင်းရေရှမ်းတက်လာလို့ရက်ွက်၄ခုလောက်ရေကြီးခဲ့တယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်ပြီးခဲ့တဲ့လကုန်ပိုင်းကရေကြီးမြေပြိုမှုအတွင်းတေဆုံးသူတွေအတွက်ပြည်နယ်အစိုးရကငွေကြေးထောက်ပံ့မှုစီစဉ်နေဆဲဖြစ်တယ်လို့လည်းဆိုပါတယ် VOA ထိုင်းအခြေစိုက်သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ
်ကချင်းပြည်နယ်ဖားကားမြို့နယ်မှာမိုးသည်တန့်စွာရွာသွန်းခဲ့လို့မြို့သွင်း၄ရပ်ကွက်လောက်ရေနှင်းမြုပ်နေခဲ့တယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးတာရှိလက်ဆိုင်ကပြောပါတယ်
ဒီနေ့ပိုင်းကိုစတဲ့တာပေါ့ကြီးက9နိုင်ခန်းလောက်ကနေစမှရေတက်လာတာပေါ့နော်နေ့လေပိုင်းနေစဉ်တော်တော်ဆိုးတာပေါ့အခုသာ9နိုင်4နိုင်လောက်ကျတော့သူကနည်းနည်းလေးသူကကြတဲ့ဘက်ကိုရောက်လာတော့သို့တော်လည်းမြို့ပေါ်9ရက်ကျက်ထက်က4ရက်ကျက်လောက်ကတော့ရေရှိနေသေးပါခင်ဗျာရက်ကျက်9ခုထဲမှာကျွန်တော်ကမပြောတော့ရေမြို့မရေကျွန်တော်တို့အေးမြတာရရေမရှိသေးတော့ငယ်ဒီရက်ကျက်4ခုကတော့ဒါအခုချိန်ထိပေါ့နော်ဒါရေရုပ်နေသေးတဲ့အနေထားပေါ့နော
်ဒီကနေ့မနေ့ပိုင်းမှာဥရုချောင်းရေဖြန်တက်လာလို့ရေကြီးမှုတွေဖြစ်ပေါ်လာခဲ့တာပါဖားကားမြို့က9ရက်ကွက်ပါဝင်လုံကင်းကျေးရွာဘက်မှာလည်းရေကြီးကြီးရှံမှုတွေဖြစ်ပွားခဲ့တာပါ ဒီကနေ့တနေ့လုံးရေကြီးခဲ့ပေမဲ့လည်းထိခိုက်မှုတော့မရှိခဲ့ဘူးလို့ဖားကမျိုးမပြောတော့ရက်ွယ်အုပ်ချုပ်ရေးမှုကပြောပါရယ်။အော်မရှိပါဘူးခင်ဗျာ။ရက်ွယ်ဆက်မှာရုပ်ရှင်ကြီးကကြီးနေကြတယ်မရှိသူကဒီထိုင်ကြနေပါလေ။ပြီးကနေ့ဆွန်လ23ရက်နေ့တုန်းကဖားကမျိုးနဲ့တွင်မိုးသေးတန်းစွာရွာသွန်းခဲ့ပြီးရေကြီးမှုမြေပြင်မှုတွေဖြစ်ပွားခဲ့ရမှာဒေသခံတွေအယောက်20နီးပါးတိတ်ဆုံးမှ
ตรงเซียนมันนี่เรียกอะไรก็เนาะแต่ดีเจมุกเสียดีมิวโกมาจ้าโรดีมิชิเป็นเข้ามากันนะอู้ก็เนาะแต่โมวามากันนะอู้ก็ซึ่งเจ้าอุสุยที่เดอต้องเอาเนี่ยมันมองจ้าใช่ไหมเนี่ยมาสิลูกก็เจียนยี่สาบงานเลยมันนี่เรียกแต่อภัยใช่ไหมเราไอ้ตัวเองนี่เนี่ยมิวก็อะไรก็เนาะนักเสียนี่ที่ตัวเปลี่ยนเลยด้วยชีวิตอะไรก็ใช่ไหมเทือกเรา
เดี๋ยวเราดีภาพเป็นมาแล้วที่เดี๋ยวเราดีภาพเป็นมาก็ต้องอู้ก็นักเสวินเจ้าก็เราไอ้ยี่ปิวมุ่งมาเสียตรงนั้นก็เนาะปีกระสุนแล้วนักเสวินเนี่ยก็สามีก็เช่นเดียวกันพากันอยู่ในเทม่ามูจิมีบิมูจาวแลนด์ราดูพิเศษแค่เดียวลูเตยซงก็มีพิเศษซงจอมุ่งติดตามจีซีนี่เดียวกันมันจะอุลลาสีตาสังก์สูบอะไรยี่จีมีบิวเตยซงดูเรื่อยๆก็เช่นเดียวกันสุยากันนี่ท้าปังเวปีอาปูซีซีนี่เดียวกันอุตจิลสังก์สับเปียวอะไร
เนี่ยก็ที่มุ่งเป็นที่เราจะเป็นหน่วยงานหนึ่งมาที่ฉันรู้ดีอยู่เต็มแต่มาที่ใครเดี๋ยวส่งเนี่ยดูเดี๋ยวฟังโบเบตุสมังเวปีไรเดี๋ยวฉันรู้ว่าที่นี่อะไรก็ที่วิถีมาฉันรู้ว่าที่เส้นเส้นกูที่เราที่นี่อาเจี๊ยที่ไรเดี๋ยวไอ้ที่เส้นอ่ะมันลุกขึ้นไรไอ้แกจะบอกที่ตัวเราบอกก็เช่นวิเนี่ยพากันอยู่ในด้วยมายี่จีมีผิวหูเจ้าตัวละก้าวเจ้าเส้นหมดด้วยมีเจ้าสาวผิวจ้ามุ่งเจ้าตัวละก้าวลูกเดี๋ยวส่ง
ဖြစ်ပွားခဲ့လို့လူဆက်လေးဦးတေဆုံးခဲ့ပါတယ်။ဖာကမြို့နယ်တွင်မြေပြူမှုခဏခဏဖြစ်ပွားရတာဟာကြောက်စဲလုံကျုံသူ့ဘဝနေမှုကြောင့်မိုင်းဖောက်ခွင်းနေမှုကြောင့်မြေကျောပြတောက်ဖြစ်ပွားမှုအကျိုးဆက်ရောက်စုပြီးတဘာဝပတ်ဝန်းကျင်ရေလှုပ်ရှားသူတွေကတုံ့သက်ပြောဆိုနေကြပါတယ်။ မိုးလေဝသနဲ့ဆလာပြည်သားညွန်ကြိုင်းမှုဦးစီးဌာနရဲ့တင်ကနေထုတ်ပြန်ချက်အရမြေပြည်တော်ရန်ကုန်တိုင်းဒေသကြီးနဲ့ကချင်ပြည်နယ်တို့မှာနေရာကွက်ပြီးမိုးကြီးနိုင်တယ်လို့ရွာရန်ရန်လုံးပြည်ဖြစ်ပါတယ်။မြမပြည်နယ်ပြည်မှာလှိုင်းသေးသေးရှိပြီးလှိုင်းမြစ်မှာမြန်မာကိုင်းဒေသရှောင်းနဲ့ကမ်းလှုပ်ပြည်နယ်ပြည်တို့မှာ၄ဂွေကနေ၇ဂွေထိရှိနိုင်တယ်လို့ထုတ်ပြန်ထားပါတယ်ခင်ဗျာ။
VOA ထိုင်းခြေစိုက်သတင်းတော့နိုင်ကုန်းအင်တရင်ပြည်ပထားပါ။VOA ကအခုအတန်လွှင့်နေတဲ့တနအီစာစီစဉ်အားလုံးကိုအစီအစဉ်ပြပြခြင်းမြန်မာစံတော်ချိန်ည09:00နာရီကနေ17:00အထိအစအဆုံးပြန်လည်နားဆင်နိုင်ပါတယ်။ဆက်လက်ထုတ်လွှင့်ပေးမယ့်သတင်းလွှာမှာတော့ထိုင်းနိုင်ငံအတွင်းမှာတရားဝင်အလုပ်လုပ်ခွင့်ဆက်ရွက်စာရန်မရှိသူတွေကိုဇူလိုင်လ ဒီကနေ့ဇူလိုင်လ၂ရက်နေ့မှာတော့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေအများအပြားဖမ်းဆီးခံရတာတွေမရှိသေးဘူးလို့ရွှေပြောင်းအလုပ်သမားရေးလုပ်နေသူတွေကဆိုပါတယ်။ဒါပေမဲ့နယ်စပ်တွေမှာတော့စစ်ကားနဲ့ရဲကားလင်းကားစည်းလောက်သုံးပြီးလုံခြုံရေးအင်အားတွေနဲ့ရက်ွက်တည်တဲ့ဝင်ရောက်ပြီးအိမ်ရှိစည်ရင်းအကုန်ယူတာဓာတ်ပုံရိုက်တာလက်ဝေယူတာတွေကိုစတင်လုပ်နေပြီဖြစ်ပါတယ်။မအေးမာကသတင်းပေ ပြန်စီတဲ့အလုံးရင်းနဲ့လှုပ်လာလိမ့်မယ်ဆိုပြီးမြန်မာလုံတမားတွေကဆိုရင်ပြီးနေရပညာသူတွေလည်းရှိနေတာပါဒါပေမဲ့အဖမ်းဆီးအနေငယ်တော့ရှိပေမဲ့အလုံးရင်းအစုလိုက်အပြုံလိုက်ဖမ်းဆီးတာမျိုးတွေတော့မရှိသေးဘူးဆိုပြီးရှေ့ပြောင်းလို့တမားအခွင့်အရေးကိုရရဲ့ဒုတိယဥက္ကဋ္ဌဦးအောင်ကျော်ကဆိုပါတယ်ဟိုတရားဝင်ကျင်ရတဲ့ဇူလိုင်၁ရက်လို့ပြောတယ်ဒီလိုရဲ့မျိုးဒီမှာအပြင်းထ ไล่นี่แหละลูกพี่น่ะอะกูเฉยอยู่แล้วอะไรพี่จะเจ้าสมุทรสาครมาแล้วอะไรลงเงินเนี่ยลูกมันไม่ช่วยอยู่คุณเนี่ยเออตัวคนนี้แหละกาญจนบุรียอดอะไรเข้ามากาญจนบุรีอ่ะแต่ทั้งอ่ะสัวอันน่ะไปฝึกดีๆตัวเฉยๆเต็มหน้าไม่ไปนี่แหละที่ดูไล่ล่ามาบลูดิซิอีไม่บลูพันธุ์นี่น่ะสุดเลยดูลงเลยแล้วจะลงด้วยอะไรตัวโตโตจริงๆมันมาเราพูดไม่ได้
ดีโลล้อยไม่ใช่ไปแม่เลยจุฬาลงศพก็สาลุเนี่ยตอนนี้มาพันธุ์สีเนี่ยเจ้าหน้าที่นี่ได้บ้างจุฬาลงศพเนี่ยเนี่ยมาหรอลูกตัวมันหาได้แล้วลูกลูกกันนี่เลยแม่สาวมีมาสิการเหยียกอะไรกูต้องไปเหยียกว่าดีเท่ากว่าเวงาแล้วแม่สิสีร่าแม่แจ้งอยู่ร่าลูกแค่ไปแม่พันธุ์สีตัวร่ามีอยู่เราไม่ใช่เดือดวุ้นสบีแม่สาวมีก็ลูกตัวมาดูกับเปียบยาบ้านสิสารีไปเวงาละเอ็มเอวจะป้องนี่ตีเอาสิยาบ้านเลยแล้วไปไหนยาเดจะป้องยาเ ောက်လဲမေးတယ် Kalau pasbau dia belok sini, pasbau time line mai belok sini, benda ni lau si bila time mana ni dah, ada lumi wan. Oh, kalau nama iwar eh, jepun ya iwar eh, ini lulu ye senyap mak, lepas ni ni dah lulu.
Di lo sese ke bila nak, nak cak belok terlambat le sura mati ni dia dulu. Aku lumi udah kau sini sese pasang arah di ni tu, tu jamu tu kulit cepat eh. Kain soya ye, nengen jaga alu temari gu. ที่จะทำเรื่องอุบลีย่าแต่ยามวันลูกๆกันนี่แหละลูกตามาจะอุโกตัวเมื่อสุยงวยแดงพังอาเราอันนี้งาต้องเราที่จะขยันมาเพื่อปีปีนี้เดินนั่นเนี่ยเป็นเมื่อสุบีอุบลีเรามาพบยาทาราบะตลอดเจ้ามาหรอกยามาลูกตามาตั้งใจจะเท่าทันเรื่องไม่ดีเนี่ยนิทานนี้จะปีแต่ยามวันนิทานนี้จะดูเรื่องอันยาพิษสิเนี่ยจะเพื่อไปเช่นไม่เอามาดินไปปูทาราบะอากูสับปีดินลาดบุกตินสับปีบ่าวเม ยามาปีเรื่องที่ยามวันไล่เสมาเต็นท์ตัวนั่นเลยมอเตอร์ยนต์สีสามเต็นท์ตัวละบีเนี่ยมีที่ยังเอจามุกที่ใกล้ล้านนี่นะจ๊ะสุดท้ายล่าสุดที่นี่ก็สามีสิมันเจเนยี่ยูโรมาพิเดลูได้เนี่ยปีนี้ไล่สิมันขังไว้มุกอมตีดูกันนี่แต่ยังวินซาทุกเปลี่ยนทาร์เร่ที่ลูยี่ยูเมชินี่จ๊ะไล่เสมายินดูอีต้องพิวนี่จ๊ะเร่ปราฮิตาลุมุยอีเต็มพอดีนี่เนี่ย
แค่แค่รุ่นเนี่ยยินสายนี่จ้าเร็วปราฮิตาจูสาวนี่ก็เปลี่ยวไปฟิวเอลูตินทรีนดาวสายพีตุกัตรินไปปูทาร์ไปมาในงานมาที่อุบลสมุยอันเนี่ยจะดูจากคู่ลูไลเซเมโมโตยินในสายเกวียนยาพิลาบีเนี่ยมีที่เจ้าอีจามุกที่ใกล้ลานายนาจ้าแต่สายพงยาปาวมีสิมันเจตคู่นี่เนี่ยแพ้สิเยี่ยยูเมลูสกายเขียงสิมันแข่งกับมุกกอมดีกันเลย โซลันนัสเตียนี่เตียงเวสซาทูเปียนทาร์ลูชาปีเนเน่ไต้หนึ่งมาเลยแต่สายทาร์นาโกเตียงเวสซาทูทาร์ตุยาร์เรลูไรด้าติงตาวงานนี้ก็เปียวสูไลด้าวะแต่ว่าในงานมาเตียงเหมือนไลเซเมจินเนโกอุบลียาซีเซเยียยูนี่ฮะจ้าไลเซเมจินเนี่ยต้องพิวนี่อะไรไรด้ารูมุกุนี่พอซีเรตติกาเย็นไซนี่อะไรแค่แค่คู่เพลาร์เรลูปะกุกุมิโอกะปุญญามุนิตาไรด้าติงเนี่ยตุยมุกุมิมิงกะฟิวิโกเปียวฮาร์เร่ซาทูดาเตียงเวอ่ะฮะจันโอเนโอปูราบะ
ดูไต้หวันเลยช่วยอาบัวจงเลยไอ้สายพวกนั้นไล่เส้นแม่ไต้แม่บอกเนี่ยอุตส่าห์โดนที่ตายดีเนี่ยตอนนี้ยังไม่พอดีไต้หวันไล่เส้นไม่ใช่เนี่ยโอ้ไต้แม่ใช่ไหมกูรู้จริงๆไม่กล้าแล้วบอกเนาะที่คนละวันเสียไปยังไม่รู้แต่ยังวันตาไต้แม่ไม่ไม่ไม่ไอ้พวกมันอยู่ห่างไต้แม่ที่เราอ่ะเจ้าตายนี่รอไต้แม่ตอนนั้นพวกที่ตายนี่รอที่ไปแล้วบอกโอ้ดูจริงๆไม่กล้าแล้วทุกอย่างเลย
ไรก็มีแค่มีกูจูดมาตลอดวันเนี่ยไรเส้นไม่ยืนเลยต้องพิวเลยมาทำมาดูช่วยเหลืออยู่ด้วยจ้ะนั่นไม่เป็นอะไรเลยเลยกูไม่มีงานพิวอะไรจริงๆมึงต้องชอบเลยอันนั้นเส้นมึงลงดาวจะนอนรู้อะไรแค่ไหนนะมึงเนาะอาเป็นเนี่ยมันเป็นอะไรสิเลยแค่ไหนแต่เนี่ยดีไรเส้นไม่ยืนอยู่ตรงนี้ลูกก้าวตกใจยอมไม่ได้ทำดูหรอกไม่ใช่ดีจังหวะกูจะนอนรู้อะไรเสียบารีเอาใจเนี่ยโอ้ตุ้มยอมเนี่ยเลยโอ้ตุ้มเลยเนี่ยดีหรอเ
อะไรเนี่ยป้าเจ้าสิจะนาบ่อะไรเนี่ยมาลารู้เว้ยคนนั้นเนี่ยจ่ายเยอะดีละแกเนี่ยชิวโอเคไอ้ปลายตาเต็งจะกูสักตัวมีแม่งเกียร์เป็นใจต่างกันคงเวลาดีแค่แค่รู้จักปลายตาลุงวีลุงงานวีเยอะน่าท้าเลยลูกคู่รูปเยาว์อะไรโอ้บ่อสุยาเลยดูจังสิเลยเดี๋ยวจังดูอะไรดูดีว่าบ่ตั้งแต่ยังเพื่อสิเลยนี่เบี้ยมาดูตัวเบี้ยมองยารูปบ่เนาะแต่บุกูกูไอ้ยาจีนยาตระเนี่ยจีนอรุ่นดีอะไรดีอะไรข้าจารอ
จีนอรุ่นเอาไปสิเดียวอ๋อฟังสิกันยามาสูเรจจีนอรุ่นดีเลยน่ารักดีเลยยังคนไหนที่ได้ยินสิลุงผู้ที่บังเตียชิเซจอสิเลยเทมาเตียวเองเต็มมาปงเต็มสิเลยเต็มยาสิเนี่ยตัวตรงผิวนี่เลยเยี่ยมยาตัวลายเส้นไม่รีบเช็ดเลยตัวเตียวเองก้าลายเส้นยาสิเยอะไพร์ด้าพอร์ตซูจีวิยังคนไหนที่ได้ยินสูยาพอร์ตเนี่ยปีนั้นตัวเส้นที่สูบปงเต็มยาตัวเมลุโซล่าต้องเรียนเนี่ยจีนบาร์เอซีเวมาคุณมาขนาดผิวโลกตัวเรียกเบลสุดท้าบาร์เลยคุณ
လူမှုရေး၊စီးပွားရေး၊နိုင်ငံရေးနဲ့ဘာသာရေးနယ်ပယ်တည်တည်မှာလူမျိုးမျိုးတွေရဲ့ယုံကြည်ရာယုံကြည်ရာတွေအားလုံးကိုသူယုံကြည်ရာအစီအစဉ်မှာတင်ဆက်ပေးနေပါတယ်။အပတ်စဉ်တင်ဆက်ပေးနေတာပါ။စောင့်မျှော်နားဆင်ပါဗျာ
။ VOA မြန်မာပိုင်းရဲ့တနင်္လာနေ့ညအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုပထမပိုင်းအစီအစဉ်အပြီးဒုတိယပိုင်းနိုင်ယူဝက်မှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်တက်တန့်အောင်သတင်းလွှာနဲ့သူယုံကြည်ရာကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။ မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြည်ပချင်းည10နာရီမှာတိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွတ်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ VOE ရဲ့တနင်္လာနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 kHz 15953ည လိုင်းဒိုမီတာ32 kHz 11803ည လိုင်းဒိုမီတာ57 kHz 633ကနဲ့လိုင်းလက်မီတာ190 kHz 1503ကနေပြီးဆက်ပြီးထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုည10နာရီအထိထုတ်လွှင့်ပေးသွားမယ့်အစီအစဉ်တွေသူယုံကြည်ရာကဏ္ဍမှာတော့
ဒီမှာလုတ်ခဲ့တဲ့အလုပ်တွေထဲမှာတစ်ခုကဆိုရင်ဌာနဆိုင်ရာဝန်ထမ်းတွေနိုင်ငံရာခြားမှာဘွဲ့လွန်ပညာတော်တင်သွားဖို့ပြင်ဆင်ချိန်မှာသူတို့ရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးရတာမျိုးဖြစ်နေတယ
်။မြန်မာနိုင်ငံဆိုင်ရာဂျာမနီတန်ယုံမှာပညာတော်တင်စီမံကိန်းအခုညီပေးဆိုင်ရာဒေတာခံဝန်ထမ်းတူအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဒေါ်ချီချီဆိုဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ရဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေမှာတော့စီးပွားရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်တွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားပါမယ်။အခုအရင်ဆုံးတော့စီးပွားရေးကဏ္ဍကိုနားဆင်ကြရပါမယ်။တရုတ်နိုင်ငံစီးပွားဖွံ့ဖြိုးတိုးတက်လာတဲ့အမျှဒေတာတွင်းကအိမ်နီးချင်းနိုင်ငံတွေမှာတရုတ်ရဲ့ယင်းနီးမြုပ်နှံမှုတွေဟာလည်းတိုးမြင့်လာသလိုကမ္ဘာလှည့်ခရီးသွားတွေဟာလည်းအဲ့ဒီယင်းနီးမြုပ်နှံမှုတွေနဲ့အတူကမ္ဘာလှည့်ခရီးသည်တွေအရောက်လာကြတာပါ။ကမ္ဘောဒီးယားနိုင်ငံအတွင်းတရုတ်ယင်းနီးမြုပ်နှံမှုတွေနဲ့ကမ္ဘာလှည့်ခရီးသားတွေဘလောက်ရောက်နေတယ်လဲဆိုတာ AP သတင်းကိုအခြေခံပြီးအခုသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာကိုဇော်ဝင်းလိုင်ကတင်ပြပေးထားပါတယ
်လွန်ခဲ့တဲ့9နှစ်လောက်တုန်းကတော့ကမ္ဘောဒီးယားနိုင်ငံမြို့တော်ဖနွမ်ပင်မှာအဆင့်မြင့်ဇင်ခံတိုက်ခန်း1500လောက်သာရှိခဲ့တာပါNike Frank HMA အကျိုးဆောင်အဖွဲ့က Ross Weebles ရဲ့အဆိုအရကတော့အခုအဲ့ဒီလိုတိုက်ခန်းအရေးအတွက်ဟာ 9,000 ကျော်လောက်ရှိလာပြီလို့ဆိုပါတယ်အခုနှစ်ကုန်ပိုင်းမှာတော့ဖနွမ်ပင်မြို့ပေါ်ကအစင်းမြင့်ဇင်ခံတိုက်ခန်းအရေးအတွက်ဟာ 12,000 အထိဖြစ်လာမယ်လို့သူကပြောပါတယ်လူတူးချင်းစီရဲ့တနစ်တာဝင်ငွေဖြန့်မြအမေရိကန်ဒေါ်လာ 1,300 လောက်သာရှိတဲ့ဒီကမ္ဘောဒီးယားနိုင်ငံအတွက်အဲ့ဒီတိုက်ခန်းအများစုရဲ့တလအင်္ဂလကဟာဒေါ်လာ 1,000 ဝန်းကျင်ရှိမယ်လို့ဆိုပါတယ်တိုက်ခန်းအများစုဟာအိန္ဒိယချင်းအာရှနိုင်ငံတွေအထူးသဖြင့်တော့တရုတ်နိုင်ငံကရင်းနှီးမြှုပ်နှံသူတွေကိုမြှုပ်ဆွဲတာဖြစ်ပါတယ်။တရုတ်သမ္မတရှီကျင်းဖင်ကမ္ဘောဒီးယားနိုင်ငံကို2016ခုနှစ်မှာလာရောက်လည်ပတ်ခဲ့ပြီးတဲ့နောက်တရုတ်ရင်းနှီးမြှုပ်နှံမှုတွေဟာလည်းစိစိသာသာတိုးလာခဲ့တာပါ။ကမ္ဘောဒီးယားဖွံ့ဖြိုးရေးကောင်စီရဲ့အဆိုအရ2013ခုနှစ်ကနေ2019ခုနှစ်အတွင်းတရုတ်နိုင်ငံကရောက်လာတဲ့ရင်းနှီးမြှုပ်နှံမှုငွေကြေးပမာဏဟာအမေရိကန်ဒေါ်လာ 5.3 ဘီလီယံနှစ်စဉ်အားဖြင့် 10 ဘီလီယံစီလောက်ရှိနေတာကြောင့်ဒါဟာနိုင်ငံခြားတိုက်ရိုက်ရင်းနှီးမြှုပ်နှံမှုတွေထဲမှာအများဆုံးဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံအတွင်းမနစ်ကနိုင်ငံခြားတိုက်ပီတွေအားလုံးကလာရောက်ရင်းနှီးမြှုပ်နှံကြတဲ့ပမာဏဟာဒေါ်လာ 6.3 ဘီလီယံရှိခဲ့တာကြောင့်2016ခုနှစ်နဲ့နှိုင်းယှဉ်လိုက်ရင်နှစ်ဆတိုးလာတာဖြစ်ပါတယ်။ Sarach Saturn ဟာကမ္ဘောဒီးယားနိုင်ငံမှာအကြီးဆုံးအိမ်ချမ်းမြေရောင်းဝယ်ရေးကုမ္ပဏီကြီးဖြစ်တဲ့ Century 21ရဲ့အကြီးအကဲပါ။သူကတရုတ်ရင်းနှီးမြှုပ်နှံမှုတွေရောက်လာတာဟာကောင်းတဲ့အကြောင်းပြောပြပါတယ
်။ With the Chinese investment in Cambodia is a very very positive move is obviously that Cambodia is getting developed much faster in terms of real estate.
ကျွန်တော်ကယင်းနည်းမြောင်းနယ်မှုတွေရောက်လာတာတကယ်ကိုကောင်းမွန်တယ်လို့ရပါ။အင်ချမ်းမြေလုပ်ငန်းပိုင်းမှာတော့ကမ္ဘောဒီးယားရဲ့ဖွံ့ဖြိုးတိုးတက်မှုကအရန်ကိုမြန်ဆန်လွန်ပါတယ်။အင်ချမ်းမြေတိုက်ခန်းဝေကျင်တဲ့သူတွေအတွက်ဘလို့ဟာကိုလိုချင်တယ်ဆိုတော့ရွေးချယ်ဖို့အခွင့်အလမ်းတွေလည်းအများကြီးရှိသွားပါတယ်။ဒီယင်းနည်းမြောင်းနယ်တွေကလည်းကမ္ဘောဒီးယားနိုင်ငံပေါ်ယုံကြည်မှုအပြည့်ရှိပါတယ်။ဒီလိုဖြစ်တာလည်းမှန်ပါတယ်။ကမ္ဘောဒီးယားရဲ့အင်ချမ်းမြေဈေးကွက်အနက်ကအင်တန်မှတောက်ပါနေပါပြီ။
တရုတ်လူမျိုးတွေရဲ့ယင်းနှီးမြှုပ်နှံမှုတွေများလာတာနဲ့တပြိုင်နက်တည်းမှာပဲတရုတ်နိုင်ငံကလာကြတဲ့ကမ္ဘာလက်ခီးတဲ့အရေးအတွက်ဟာလည်းတိုးလာခဲ့တာပါ2019ခုနှစ်အတွင်းတရုတ်နိုင်ငံကကမ္ဘာလက်ခီးတဲ့ 1.23 တန်းလာရောက်ခဲ့ကြောင်းကမ္ဘောဒီးယားအစိုးရကထုတ်ပြန်တဲ့စည်းရုံးထဲမှာဖော်ပြထားတာကြောင့် ဒါဟာ2016ခုနှစ်ကလည်းစရင်46ရာခိုင်နှုန်းနီးပါးတိုးလာတာဖြစ်ပြီးနိုင်ငံတကာကရောက်လာကြတဲ့ကမ္ဘာလှည့်ခီးတဲ့စုစုပေါင်းရဲ့22ရာခိုင်နှုန်းနီးပါးရှိပါတယ်ကမ္ဘာလှည့်ခီးတဲ့တွေအဲ့ဒီလိုတဖွဲ့ဖွဲ့ရောက်လာနေတာကြောင့်ငွေကြေးအများအပြားတုံးနိုင်တဲ့တရုတ်ကမ္ဘာလှည့်ခီးတဲ့တွေနဲ့စီးပွားရေးလုပ်ငန်းရှင်အကြီးစားတွေအတွက်ဟိုတယ်နဲ့စားတောက်ဆိုင်အစ်စ်တွေလည်းဖွင့်လာကြပါတယ်လွန်ခဲ့တဲ့3လလောက်ကမှဖွင့်လိုက်တဲ့Rosewood ဖနွမ်းပင်ဟိုတယ်ရဲ့ထိတ်ဆုံး14တက်ဟာမြို့တော်မှာအထင်ရှားဆုံးမိုးမျောအဆောက်အဦကြီးဖြစ်ပါတယ်။ Rosewood Hotel Company ဟာအမေရိကာ၊ဥရောပနဲ့အာရှတိုက်အတွင်းဟိုတယ်ပေါင်း40ကျော်ဖွင့်နေထားတဲ့ကုမ္ပဏီလည်းဖြစ်ပါတယ်။ကမ္ဘောဒီးယားနိုင်ငံအတွင်းလက်ရှိဖွင့်ထားတဲ့အဆင့်မြင့်ဇင်ခံဟိုတယ်တွေထဲမှာ Sofitel, Raffles နဲ့ Soka Group တို့ပါဝင်ပြီး Hyatt Hotel အုပ်စုကလည်းလောလောဆယ်ဖနွမ်းပင်မြို့မှာဟိုတယ်အသစ်ကြီးတစ်ခုစောင့်နေပြီး2029ခုနှစ်မှာဖွင့်နိုင်မှုစီစဉ်ထားပါတယ်။အကောင့်ပေါင်း185ခန်းပါဝင်တဲ့ Rosewood Hotel ဟာမြို့တော်ရဲ့အကောင်းဆုံးရှုခင်းတွေကိုမြင်တွေ့ရနိုင်သလိုနိုင်ငံတကာကအစားအစာပေါင်းစုံကိုချက်ပြုတ်ရောင်းချတဲ့အကောင်းစားစားတောက်ဆိုင်လေးဆိုင်လည်းပါဝင်ပါတယ်။တရုတ်အသည်တွေဟာအကောင်းဆုံးအညွန့်ဆုံးတွေကိုပဲမှာစားကြတယ်လို့ကမ္ဘောဒီးယားရဲ့နာမည်အကြီးဆုံးစတော်ကဲတဦးလည်းဖြစ်အစိုးရပုဂ္ဂလိကပူးတွဲအလုပ်အဖွဲ့ရဲ့တွဲပွဲဥက္ကဋ္ဌလည်းဖြစ်တဲ့လူမန်းကပြောပါတယ်
Chinese luxury customer, they want to spend good time here, very authentic food and very personalized.
ဝေကြီးတက်နိုင်တဲ့တရုတ်ဧည့်သည်တွေကဒီနိုင်ငံမှာပျော်ပျော်ပါးပါးနေကြတဲ့ရိုးရာအစားတောက်ပြီးတော့ဟိုတယ်မှာတဲတဲ့အချိန်နဲ့ခီးသွားတဲ့ခါရီမှာတူးတဲ့အတွက်တီးတက်အထူးဝန်ဆောင်မှုပေးတာကိုလိုချင်ကြပါတယ်။အဲ့ဒါကကျွန်တော်တို့အတွက်ကောင်းတဲ့ထူးခြားအောင်လုပ်ပေးနိုင်တဲ့ဝန်ဆောင်မှုမျိုးပါ။ကျွန်တော်တို့နိုင်ငံမှာကငွေနည်းနည်းပဲသုံးနိုင်တဲ့ခီးသွားတွေအုပ်စုလိုက်လာတဲ့လူတွေအတွက်ရောကိုပိုင်ဂျက်လေရင်နဲ့လာတဲ့လူတွေအတွက်ရောအကုန်ရှိပါတယ်ကိုပိုင်လေရင်နဲ့လာသူတွေလည်းရှိလာတော့ကျွန်တော်တို့ဘက်ကမတူညီတဲ့ရွေးချယ်စရာတွေရှိနေဖို့အရေးကြီးပါတယ
်အရင်ကတော့ဘက်ပက်ကာလို့ခေါ်တဲ့ငွေကြေးအနည်းဆုံးသုံးပြီးခီးသွားအိတ်တလုံးနဲ့ကဘာလက်သူတွေအများစုသွားတဲ့နေရာလို့ကာလအတန်ကြာတတ်မှတ်ခံခဲ့ရတဲ့ကမ္ဘောဒီးယားဟာအခုတော့အစင်းမြင့်ခီးသွားလုပ်ငန်းပိုင်းကိုပြောင်းလဲလှုပ်ဆောင်လာတာကာလအတော်ကြာလာခဲ့ပါပြီကမ္ဘောဒီးယားပွန်ချိုင်ဝန်းဟာရိုးစုဖနွမ်းပင်ရဲ့အယောင်ဌာနညွှန်ကြားရေးမှူးပါပြောင်းလဲလာတဲ့ခီးသွားလုပ်ငန်းအခြေအနေတွေကိုသူကအခုလိုရှင်းပြပါတယ
် there are number ones in tourism and also in many country especially in asia itself that because
တခြားနိုင်ငံအများစုတွေမှာလိုပဲဒီခီးသွားတွေဟာနံပါတ်1ဖြစ်ပါလိမ့်မယ်အထူးသဖြင့်တော့အာရှတိုက်ဖြစ်ပါတယ်ယဉ်ကျေးမှုကြောင့်လည်းဆိုင်ပါလိမ့်မယ်ပြီးတော့နေကြတဲ့အချိန်ကာလတိတ်မကြတဲ့အတွက်ဖြစ်ပါတယ်။ကဘာပက်ရတာလွယ်ကူပြီးတကဘာလုံးကအတွေ့အကြုံလည်းရနိုင်ပါတယ်
။တရုတ်နိုင်ငံကရောက်လာတဲ့အေယာမရင်းနှီးမြှုပ်နှံမှုတွေကြောင့်ကမ္ဘောဒီးယားနိုင်ငံဟာအလင်းအမြန်တိုးတက်ပြောင်းလဲနေပြီးငွေကြေးတက်နိုင်ကြတဲ့ကဘာလက်ခီးတွေကိုဆွဲဆောင်နိုင်တဲ့အထင်ကြီးရနေရာတစ်ခုဖြစ်လာနေပါတယ်။ဒါပေမဲ့တရုတ်နိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေနဲ့ရင်းနှီးမြှုပ်နှံတဲ့ပုံစံအပေါ်တခြားနိုင်ငံတွေကရခဲ့တဲ့အတွေ့အကြုံတွေအရအခွင့်အရေးချိုးဖောက်မှုတွေဒေသခံတွေရဲ့ယဉ်ကျေးမှုနဲ့ဒလိထုံတန်းတွေကိုအလေးမထားမှုတွေအပေါ်အင်းရှင်နိုင်ငံဘက်ကမကျေနပ်တန်တွေထွက်ပေါ်လာနေတာပါဒါအပြင်ထိုင်းနိုင်ငံအပါအဝင်နိုင်ငံခြားဝင်ငွေရရှိရေးအတွက်ကမ္ဘာလှည့်ခီးသွားလုပ်ငန်းအပေါ်မိခိုအားထားနေရတဲ့နိုင်ငံတွေမှာတရုတ်ကမ္ဘာလှည့်ခီးသားတွေရဲ့ရမ်းပြတဲ့ပြုမှုဆက်ဆံမှုတွေအပေါ်မကျေနပ်တန်တွေထွက်ပေါ်နေတာပါဒါကြောင့်လဲမြန်မာနဲ့တခြားဖွံ့ဖြိုးဆနိုင်ငံတွေအနေနဲ့တရုတ်နိုင်ငံရဲ့ယင်းနှိမ့်နှံမှုနဲ့တရုတ်ကမ္ဘာလှည့်ခီးသွားတွေအပေါ်စောင့်ကြည့်ဆက်ဆံနေကြတာကြောင့်ကမ္ဘောဒီးယားနဲ့တရုတ်တို့ရဲ့ဆက်ဆံရေးဟာလည်းဘလောက်ထိခံမလဲဆိုတာကတော့စောင့်ကြည့်ရအောင်မှာဖြစ်ပါတယ်ခင
်ဗျ။ကိုဇော်ဝင်းနိုင်စီစဉ်တင်ဆက်ပေးနေတဲ့စီးပွားရေးကဏ္ဍကိုနောက်ဆက်ခဲ့ရပါရှင်။အခုဆက်ပြီးမနေ့ကအင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြမယ့်အကြောင်းအရာကိုအတိပေးလိုပါရဲ့။
တော်ရရှိပါခင်ဗျာပြည်တော်စုညဉ့်ဉန်းကြီးညီလာခံ27ရာစုပင်လုံတတိယအကြိမ်အစည်းအဝေးကိုလာမယ့်ဇူလိုင်17ရက်ကစလို့9ရက်ကြာနေပြည်တော်မှာကျင်းပမယ်လို့အစိုးရကကြေညာထားပါတယ်အကြိမ်ချင်းရက်ရွှေဆိုင်ပြီးမှကျင်းပပြည်တော်မယ့်ညီလာခံနဲ့အနာဂတ်ညဉ့်ဉန်းကြီးအလားအလာတွေပေါ်တော်ရရှိနေရဲ့အမြင်တွေကိုဇူလိုင်လ3ရက်အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-555 လေးကိုခေါ်ယူပြီးမိမိတို့ကိုပြန်လည်ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့အီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားထားနိုင်ပါတယ်။အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်ကကျူးဇူးပါတယ်ခင်ဗျာ
င်္ဂါနေ့ဓာတ်ရိုက်လေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်အပ်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ blogger တွေပြောသမျှအစီအစဉ်ကိုထုတ်လွှင့်ပေးဖို့ရှိပါတယ်။ကွန်ပျူတာဖန်တီးကဘာတဲ့ရောက်သွားသလိုအမြင်အာရုံခံစားမှုကိုပေးနိုင်တဲ့ virtual reality နည်းပညာဟာရှေ့ဆက်တိုးတက်နေတဲ့နည်းပညာတစ်ခုဖြစ်တာကြောင့်ဒီနည်းပညာကိုပညာသင်ကြားရေးမှာအသုံးချနိုင်ဖို့ဒိမတ်နိုင်ငံကနည်းပညာရှင်တွေကြိုးစားနေကြပါတယ်။ဒိမတ်နိုင်ငံနဲ့ကိုက်ညီတဲ့ပညာသင်ကြားရေးဆိုင်ရာvirtual reality software တွေကိုပါကြဲကြဲပြန့်ပြန့်တီထွင်နိုင်ဖို့ဆောင်ရွက်နေတဲ့အကြောင်းမတ်စုမြတ်မွန်က blogger တွေပြောသမျှအစီအစဉ်မှာတင်ပြပါမယ်ကိုသားညွန့်ဦးကူညီတင်ဆက်ထားပါတယ်ရှင
်တိုးတက်တဲ့နိုင်ငံတွေမှာများလေကျောင်းသားတွေကိုစာသင်တာတော့မှ virtual reality နည်းပညာတွေသုံးပြီးတော့သင်နေကြတယ်ကိုသားညွန့်ကြီး
တဲဟုတ်ပါလားမဆုမြတ်မွန်ကဘယ်နိုင်ငံမှာလဲဗ
ျဒိမတ်နိုင်ငံမှာလေကိုပင်ဟေဂန်တက္ကသိုလ်မှာဒီ digital media ဘာသာရပ်တက်နေတဲ့အကြောင်းသူကျောင်းသားတွေကိုကွန်ပျူတာကဘာထဲမှာဒီ virtual reality နည်းပညာနဲ့ဖန်တီးမှုမျိုးစုံလုပ်နိုင်တယ်ဆိုတဲ့အကြောင်းလက်တွေ့သိနိုင်ဖို့အတွက် virtual reality headset တွေရောင်းတဲ့စိုင်းကြီးစီမှာသွားပြီးလေ့လာခိုင်းတာရှင့်
virtual reality headset ကိုမျက်စိရှိမှတက်လိုက်တာနဲ့ဖန်တီးထားတဲ့ကွန်ပျူတာကဘာထဲကိုကရောက်သွားသလိုအမြင်အသိခံစားမှုမျိုးဖြစ်စီရမလို့virtual reality နည်းပညာဟာရှေ့ဆက်တိုးတက်နေမဲ့နည်းပညာတစ်ခုလို့နည်းပညာဆိုင်ရာလေ့လာသူတွေကပြောထားတာဆိုတော့ဒီနည်းပညာကိုသိအောင်တက်အောင်လုပ်တာကောင်းတာပေါ့ဗျနောက်တော့ဒီနည်းပညာကလည်းအခုမှစပြီးတော့လူကြိုက်များအရှင်ရနေတဲ့နည်းပညာမျိုးဆိုတော့များများလေ့လာနိုင်လေကောင်းနေပဲပေါ့
ပညာသင်တဲ့ဆိုတဲ့နေရာမှာလည်းဒီစာရီထဲမှာရှိနေတာကိုပဲဖတ်မှတ်ပြီးတော့လေ့လာတာထက်ကိုသင်ကြားနေတဲ့အကြောင်းအရာကိုကိုယ်တိုင်သိမြင်ခံစားနိုင်မယ်ဆိုလို့ရှိရင်ပို့ပြီးတော့ခေါင်းထဲဆွဲတယ်မလားအဲဒါကြောင့် Copenhagen ကဒီCora ဆိုတဲ့ virtual reality ဆိုင်ကြီးမှာကျောင်းသူကျောင်းသားတွေလေ့လာနိုင်တဲ့အစီအစဉ်တွေကိုလုပ်ပေးထားတာ
ပါ When people need to learn something they need to have an experience so then the normal human way to learn stuff is to walk out somewhere have an experience with the senses and then
ဘုံမှာအပြင်တော့လူသားတွေကကိုယ်တိုင်ကြုံတွေ့ခံစားရတဲ့အတွေ့အကြုံတွေကနေမှတ်သားကြတာပါဒီကနေ့ကဘာမှကြည့်ရင်လဲ Wikipedia ပေါ်မှာအချက်လက်တွေအားလုံးပေးထားကြတယ်ဒါပေမဲ့အဲ့ဒီအချက်လက်တွေကခေါင်းထဲမှတ်မှတ်သားသားရောက်သလားဆိုတော့မရောက်ပါဘူးအဲဒါကြောင့်ကိုယ်တိုင်သိမြင်နိုင်အပြန်အလှန်တုံ့ပြန်နိုင်တဲ့အတွေ့အကြုံမျိုးလူတွေကိုပေးဖို့လိုအပ်ပါတယ်။တရုတ်ကမဟာဒတိုင်းကြီးအကြောင်းပဲဖြစ်ဖြစ်အာကာသစခန်းအကြောင်းပဲဖြစ်ဖြစ်လေးလာမှတ်သားနိုင်ဖို့ဆိုရင်ကိုယ်တိုင်မြင်တွေ့တုံ့ပြန်နိုင်မှုလိုပါတယ်
။ Virtual Reality Headset တွေကိုမျိုးစုံရောင်းတဲ့ဆိုင်တွေထဲမှာကမ္ဘာပထမဆုံးဆိုင်လို့ပြောလို့ရတဲ့ Cora ဆိုင်ကမန်နေဂျာ Modern Holic ပြောသွားခဲ့တာပါ။အ
ဲ့ဒီ Cora ဆိုတာက VR Headset တွေမျိုးစုံကိုရောင်းတာတွေမဟုတ်ဘူးဗျ။VR နည်းပညာနဲ့ဆိုင်တဲ့ software တွေကိုလည်းတီထွင်ဖန်တီးနေတဲ့ company တခုလည်းဖြစ်တယ်။ VR game တွေလုပ်ငန်းသုံးနေမှာအများပြည်သူသုံးတဲ့ပညာရေးသုံး software တွေကိုပါတီထွင်ပေးနေတဲ့ company ကြီးမှဆင်းမြန်မော်ရဲ
့ We work with artists in New York. We work with psychology, we work with the main city hospital here, we work with dementia, we work with the businesses tell new way of telling
New York မှာရှိတဲ့အနုပညာရှင်တွေ၊စိတ်ပညာရှင်တွေ၊သတိမေယောဂဖြစ်နေသူတွေသာမကမြို့မှာရှိတဲ့အဓိကဆေးရုံကြီးနဲ့ရောစီးပွားရေးလုပ်ငန်းတွေနဲ့ရောအတူတွဲပြီးတော့ကွန်ပျူတာကဘာတွေကနေအချက်လက်တွေကိုစိတ်ဝင်စားစရာပုံစံနဲ့ပေးနိုင်ဖို့ကျွန်တော်တို့ကလုပ်နေပါတယ်။ကိုပိုင်ဂိမ်းတွေထွင်ပါတယ်။ပညာပေးဂိမ်းတွေလည်းထွင်ပါတယ်။ဒီကြားကန်ကတစ်ဆင့်လူတွေရဲ့ဘဝတွေပေါ်ဘယ်လိုတက်ရောက်အောင်လုပ်နိုင်မလဲဆိုတာကိုကျွန်တော်တို့ကသိအောင်ကြိုးစားပါတယ
်။အဲ့ဒါတော့ Cora Company ရဲ့ CEO Simon Labosrip ပါသူတို့ကုမ္ပဏီအနေနဲ့ဒီ virtual reality နည်းပညာသုံးပြီးတော့မှဒိမတ်ကကျောင်းသူကျောင်းသားတွေပညာသင်ကြားနိုင်ရေးအတွက်ရည်ရွယ်ပြီးတော့ VR ပညာသင်ကြားရေး software တွေကိုလည်းတီထွင်နေပါတယ
် Right now it's super important to especially for a small country to Denmark to be upbeat our worst
ရိုးလိုနိုင်ငံလေးတခုအနေနဲ့ရှေ့ပြေးတက်ကြွနေဖို့တိတ်ကိုရည်ကြည်ပါတယ်ကျွန်တော်နိုင်ငံရဲ့ယဉ်ကျေးမှုနဲ့မကိုက်တဲ့သင်ကြားရေး software မျိုးကိုနိုင်ငံကြီးတခုကဖန်တီးပေးမယ်ဆိုတာမဖြစ်တင်တဲ့ကိစ္စမျိုးပါဒါကြောင့် virtual reality နည်းပညာအကြောင်းကျွန်တော်တို့နိုင်ငံကလေ့လာဖို့လိုတယ်။ပညာသင်ကြားရေးတွေမှာအသုံးချဖို့လိုတယ်။ကိုယ်ပိုင် software တွေတီထွင်နိုင်မှုလိုပါတယ်။ဒါမှဒိမတ်ယဉ်ကျေးမှုနဲ့အန်ကိုက်မဲ့ software တွေသုံးပြီးသင်ကြားတာတွေလုပ်နိုင်မှာပါ
။ Cora Company ရဲ့ virtual reality ဆိုင်ကြီးမှာဆိုလို့ရှိရင်ဒီ Google Company ထုတ်အင်မတန်မှဈေးသက်သာအောင်လို့ဂတ်ထုဆက်ကူနဲ့လုပ်ထားတဲ့ VR headset ကစပြီးတော့ Samsung ကထုတ်တဲ့ VR headset အလဲနောက်တိတ်ပြီးတော့မှဈေးကြီးတဲ့ Oculus Rift headset တွေအထိကိုမျိုးစုံရှိပါတယ်။ဒါကြောင့်မို့လို့ဒီ VR နည်းပညာလေ့လာရေးလာကြတဲ့အကြောင်းသူကျောင်းသားတွေအနေနဲ့ VR headset မျိုးစုံနဲ့သူတို့အတွက်ထွင်ထားတဲ့ software တွေကိုကိုယ်တိုင်ဝတ်ဆင်သုံးကြည့်လေ့လာကြည့်နိုင်ပါတယ
်။ I have read about virtual reality before and I've seen others trying it but I have never tried it myself and it is a brand new world.
Virtual reality အကြောင်းကျွန်မအရင်တုန်းကဖတ်ဖူးပါတယ်။သူများတွေသုံးကြည့်တာလည်းတွေ့ဘူးတယ်။ ကိုရိုင်းတော့တခါမှမစမ်းကြည့်ခဲ့ဘူးပါဘူးတကယ်ကိုကဘာတစ်ခုတည်းကိုရောက်သွားတယ်လို့ပါပဲဒီနေရာမှာကိုတကယ်ရှိနေတယ်ဆိုတာစိတ်ထဲမှာခဏမိသွားပါတယ
် VR နည်းပညာရဲ့ထူးခြားချက်ကအဲ့ဒါပဲမဆင်မွေရဲ့ VR headset တွေတက်ပြီးတော့ကွန်ပျူတာကဘာတွေကဖန်တီးမှုတွေကြားတဲ့ရောက်သွားကြတဲ့သူတွေကိုကျွန်တော်လည်းအပြင်မှာခဏခဏတွေ့ဘူးလေသူတို့မြင်ရတာနေရာတစ်တစ်ခုမှာတွေ့ကြုံတစ်တူကိုရှာကြသလိုမျိုးသူတို့ရဲ့လှုပ်ရှားမှုတွေကိုမြင်ရတာလေ
ကျွန်တော်လည်းဒီ VR headset အဆောင်ဝိကြည့်ဘူးတဲ့ကိုသားညုံဝဲကိုကပါအဲ့ဒီဖန်တီးကဘာတွေရောက်နေသူတယောက်လို့ဖြစ်ပြီးတော့ကိုကိုကိုလည်းကွန်ပျူတာလူသားလို့ဘာလို့ခံစားရတယ
် My favorite thing is showing people virtuality and then when they take off the goggles it's like whoa I forgotthat I was you know
ကျွန်တော်တော့ကြာဆုံးကတော့ virtual reality နည်းပညာကဘယ်လိုလဲဆိုတာသူများတွေကိုပြတဲ့အခါတိုင်းမှာသူတို့ VR headset တွေကိုချက်လိုက်ပြီးအရင်တည်းကဒီခန်းထဲမှာဒီလူတွေရှိနေတာပါလားဆိုတာကိုပြန်သတိရသွားကြတဲ့အခါမှာကွန်ပျူတာကဘာရဲ့ရောက်သွားပြီးတော့အပြင်ကဘာမှာကိုတကယ်ရှိနေတယ်ဆိုတာမှီသွားကြတာကိုမြင်ရတိုင်းကျွန်တော်တိတ်တဘောကြပါတယ
် HIS market ဆိုတဲ့ဥဆောင်သုံးသပ်တဲ့ company ကြီးရဲ့ခန့်မှန်းချက်အရဆိုရင်တော့Virtual Reality နည်းပညာသုံးဖျော်ဖြေလုပ်ငန်းကြီးက2020ခုနှစ်အကုန်မှာ American Dollar 3.3 billion အထိတန်တဲ့လုပ်ငန်းကြီးဖြစ်နေလိမ့်မယ်တဲ့မဆင်မြင်မွေး
VR headset တွေသုံးတဲ့သူကလည်း2020ခုနှစ်မှာ80သန်းအထိများနေလိမ့်မယ်လို့တွက်ဆထားတဲ့ရှင်အဲ့လိုမျိုးပို့ပြီးတော့တိုးတက်နေမဲ့နည်းပညာတစ်ခုဖြစ်တာကြောင့်မလို့ဂျိမတ်နိုင်ငံကနည်းပညာရှင်တွေက Virtual Reality ကိုသူတို့နိုင်ငံရဲ့ပညာသင်ကြားရေးမှာကြကြပြက်ပြက်အသုံးချနိုင်ဖို့ကြိုးစားနေကြတာဖြစ်ပါတယ်ရှင်
ဆင်းရဲမွန်စီစဉ်ထုတ်လွှင့်ပြီးကိုသားညူဦးကူညီတင်ဆက်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ခဲ့ပြီးတဲ့နောက်မှာတော့ကမ္ဘာတဝန်းအမှုပညာအားကစားစာပေရင်ကျေးမှုစသဖြင့်နေပယ်အသီးသီးမှာထင်ရှားကျော်ကြားလူသိများသူတွေအကြောင်းကိုတပတ်အတွင်းသတင်းထွေတွေကိုစုစည်းတင်ဆက်ပေးထားတဲ့တက်တန်ရောင်သတင်းလာကိုနားဆင်ကြအောင်ပါရှင်။မတ်အေးတန်နာကျော်စီစဉ်တင်ဆက်ထားပါတယ်။
မင်္ဂလာပါရှင်အားလုံးဆွေးနွေးပြောရှင်ပေါ်ပါကြပါစေဒီဘက်တက်တန်အောင်တရင်တော်မှာတော့ American Empire စု HBO ရုပ်သံလိုင်းကအစီအစဉ်တင်ဆက်တဲ့ Game of Thrones ရုပ်မြင်သံကြားဇာတ်လမ်းတွေဆက်ရိုက်မယ်ဆိုတဲ့သတင်းကအမှန်ပါလားပြီးတော့ American သမ္မတ Donald Trump ရဲ့ Twitter လူမှုကွန်ရက်ပြလိုက်ဆိုတာဘယ်မှာရှိပါလဲဒီလိုမျိုးကမ္ဘာတစ်ဝှမ်းကထင်ပေါ်ကျကြသူတွေနဲ့အမှုပညာလောကကသတင်းတူတူထွားတာတွေကိုပြောပြပေးသွားပါမယ်အမေရိကန်ပြည်အောင်စု HBO ရုပ်သံလိုင်းကစီစဉ်တင်ဆက်တဲ့ Game of Thrones ရုပ်မြင်သံကြားဇာတ်လမ်းတွေအရန်ပေါက်လို့အခုအဲ့ဒီ Game of Thrones ဇာတ်လမ်းအစမတိုင်ခင်အချိန်ကိုရိုက်ကူးတဲ့နောက်ဇာတ်လမ်းတွေတစ်ခုထုတ်ဖို့စီစဉ်နေပါပြီ။အလဲခိကကျွန်းနိုင်ငံတနိုင်ငံမှာနမ်းလူကြတဲ့အကြောင်းရိုက်ကူးထားတဲ့ Game of Thrones ရုပ်ရှင်ကစုရည်လည်းအများကြီးရရှိပြီးတော့ Time Warner ရုပ်ရှင်ထုတ်လို့ရရဲ့ရုပ်သံလိုင်းတွေနိုင်ငံတကာမှာအအောင်မြင်ဆုံးဇာတ်လမ်းတွေဖြစ်ပါတယ်။ဒါကြောင့်မလို့အခု Game of Thrones ကာလမတိုင်ခင်နှစ်ထောင်ပေါင်းများစွာကအခြေအနေအဖြစ်အပျက်ကိုအစမ်းရိုက်ကူးပြတာဖို့အတည်ပြုလိုက်ပြီလို့ HBO ကပြောပါရည်။တကယ်လို့သာနမူနာဇလန်းတွဲကအောင်မြင်ခဲ့မယ်ဆိုရင်ဇလန်းတွဲအရှိရိုက်ဖို့ဆုံးဖြတ်မှာဖြစ်ပါရည်။အစ်စ်လာမဲ့ရုပ်တံဇလန်းတွဲအတွက်တော့နာမည်မပေးရသေးပေမယ့်ဒီစကားကိုဗြိတိသျှဇညွန်ရေးသူ Jane Gorman နဲ့စာရေးဆရာ Josh R.R. Martin တို့ပူရဲဖန်တီးပြီးတော့အဲ့ဒီစာရေးဆရာ Josh Martin ရဲ့အခန်းစာဝတ္ထုရှိ A Song of Ice and Fire ကိုအခြေခံပြီးတော့လဲ Game of Thrones ဇာတ်ရင်ကိုဖန်တီးထားတာဖြစ်တယ်လို့ HBO ရဲ့ညင်ညာချက်မှာပြောထားပါတယ်။တရေကောင်းတို့ရဲ့ရွှေခေတ်ကနေပြီးတော့ခေတ်ပြည့်ကြီးရဲ့ရောက်သွားတဲ့အကြောင်းရိုက်ကူးပြမှာဖြစ်ပြီးတော့ရုပ်ရှင်တွေကစိတ်ကူးရင်တိုင်းပြည် Westeros မှာနမ်းလို့နေကြတဲ့တော်ဝင်မိသားစုတွေရဲ့တမိုင်းတွေကလှုပ်ဝဲချက်တကိုပြောပြမှာပါ။ဒီ Game of Thrones ရုပ်သံဇာတ်လမ်းရဲ့နာမည်ရှင်နဲ့နောက်ဆုံးပိတ်ဇာတ်လမ်းတွဲကို2019မှာပြတာခင်အခုလိုမျိုး Game of Thrones ကိုအခြေတည်ပြီးတော့နောက်ကားတကားဖန်တီးမယ်ဆိုတဲ့သတင်းကိုထုတ်ပြန်လိုက်တာပါ HBO ရဲ့အကြော်ကြားဆုံး American ပြည်အောင်စုမှာကြီးစုသူပေါင်းနဲ့တန်30ကျော်တဲ့ Game of Thrones ရုပ်ရှင်ကဟာ Emmy ဆုပေါင်းများစွာရရှိထားပြီးတော့တစ်ကမ္ဘာလုံးကလည်းတော်တော်ကိုအားပေးတာပါအခုဇလန်းတွဲတစ်ကိုဘရော့ပြတာမလဲဆိုတဲ့အချိန်အတိကျတော့ HBO ကဘာမှမပြောဘဲနဲ့တချို့ထိပ်ပိုင်းတာဝန်ရှိသူတွေကတော့2019မှာ Game of Thrones နောက်ဆုံးရာသီကိုပြပြီးတော့နောက်တစ်နှစ်ထိတော့လာအောင်မှာမဟုတ်ဘူးလို့ပြောသွားပါတယ်။ဒီဇလန်းတွဲအစ်စ်အတွက်နောက်ထပ်ဇညွန်ရေးတဲ့လေးဦးမကနဲ့အတူဇလန်းတွေစဉ်းစားပြီးတော့ဖန်တီးနေတယ်လို့စာရေးဆရာ George Martin ကပြောပါတယ်။နောက်ပြီးတော့ဇလန်းကအခုလက်ရှိပြနေတဲ့ Westeros Time ပြည်မှာတော့မှအခြေခံကြီးမှခံမှာဖြစ်ပြီးတော့ကြည့်တဲ့သူတွေကလည်းဒီ Game of Thrones ဇာတ်ကားလိုမျိုးအတူတူကြီးတော့ကြည့်ချင်မှာမဟုတ်ဘူးလို့ HBO ကပြောပါတယ်
ဒီနေ့အစောပိုင်းတုန်းကတော့ဒီ Game of Thrones ပြီးသွားရင်သူနဲ့ပတ်သက်တဲ့ဘာကားမှဆက်လာဖို့မရှိဘူးလို့ HBO တင်ဆက်မှုအစီအစဉ်လေးကိုကိုင်းတဲ့ဌာနအကြီးကြီးကပြောသွားခဲ့ပါတယ်ရှင်ရောင်းတဲ့နော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်တင်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ Oh yeah, oh yeah. မအေးတနာကျော်စီစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ပြီးမှာတော့ခုတစ်ပတ်သူယုံကြည်ရကဏ္ဍမှာမြန်မာနိုင်ငံဆိုင်ရာဂျာမနီတန်ယုံမှာပညာတော်တင်စီမံကိန်းအကူအညီပေးဆိုင်ရာဒေသခံဝန်ထမ်းတအူးဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဒေါ်ကြည်ကြည်ဆိုးဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်။မမိုးဖြူစီစဉ်တင်ဆက်ပေးထားပါတယ်
မတ်ချေဟုတ်မဟုတ်တော့ပြောတတ်ဘူးနော်လက်ပေးလက်ယူဆိုတဲ့စကားကကျမတို့ကလေးဘဝကလေးကကြားဘူးတဲ့ပေးကမ်းခြင်းဒီအောင်မြင်ရာဆိုတဲ့စကားကဆင်းသက်လာသလားလို့နောက်ခါမှာကာလတွေရွေလျော့လာပြီးလက်ဖက်ရည်ဘိုးလို့ပြောင်းပြောကြပြန်ရောအဲ့ဒီကနေမှလုပ်ငန်းအောင်မြင်ခြင်းသူတွေက4000ဘစကွတ်မုံပုံးနေတဲ့ငွေထက်ကတော့အဲ့ဒီလိုအချိန်မျိုးကြတော့ကျမအကူအညီပေးနိုင်တဲ့သူဘဝမှာရောက်နေရောပြန်ကြည့်လိုက်တော့တဘွားလုံးကိုလုတ်ချင်ရလုတ်နေခဲ့တယ်လို့ထင်ခဲ့ပေမဲ့ကားလျော်စွာကျမလုတ်ခဲ့ရသမျှတစ်ဖက်သားလူရင်ကိုတတ်နိုင်သမျှဖြစ်စည်းနိုင်သမျှကူညီပေးရတာမျိုးအမဲလို့တစိတ်တစ်ပိုင်းပါနေလေးရှိပါတယ်။အဲကျမလုတ်ခဲ့တဲ့အလုပ်တွေထဲမှာတစ်ခုကဆိုရင်ဌာနဆိုင်ရာဝန်ထမ်းတွေနိုင်ငံရခြားမှာဘွဲ့လွန်ပညာတော်သင်သွားဖို့ပြင်ဆင်ချိန်မှာသူတို့ရဲ့လိုအပ်ချက်တွေကိုဖြည့်ဆည်းပေးရတာမျိုးဖြစ်နေတယ်။ကျမကသူတို့ကိုကူညီရင်သူတို့ scholarship ရသွားတဲ့အခါသူတို့ကကျေးဇူးတင်ရှိကြရရောဒီတော့ဝန်တာအားရဖြစ်ကုန်ပြီးကျွန်တော်တို့ကျမတို့ပြန်လာရင်ဘာယူလာပေးရမလဲအမနာနဲ့မှားနော်လို့ပြောတတ်ကြတယ်တကယ်တော့သူတို့ကတူးချင်းဆိုတာထက်အုပ်စုလေးတွေနဲ့သွားကြရတာများတာ ው ဒီတော့ကျမကသူတို့ကိုနောက်တလို့ပြောင်းတလို့ပြောလို့ရှိတယ်ယောက်ျားလေးဆိုမာစီဒီအလေမောင်းကားတစ်စင်းတော့လှုပ်လိုက်နော်အေးမိန်းကလေးဆိုရင်တော့စိန်းညီပဲအုံမခွက်နဲ့၃လုံးအုံမခွက်နော်အဲအဲ့ဒီလိုပြောရင်ရရင်မောရင်ကျမပြောလို့ရှိတယ်။အဲ့ဒီလိုရင်းနှီးသွားတဲ့အခါကျတော့သူတို့တွေတဝါဝါတဟာဟာဖြစ်ကုန်ပြီးကျေနပ်သွားတော့မှကျမပြောချင်တဲ့စကားကိုအတီးပြန်ပြောပြစ်တယ်။ gain ငါမောင်နေငါညီမနေ pay it forward ဆိုတာကိုကြားဘူးလားယင်။ဒါကိုစီလျော်အောင်ဘာသာပြန်မယ်ဆိုရင်စေတနာကိုလက်ဆင့်ကမ်းပေးတာလို့ဆိုလိုတာလေ။အဲ့ဒီလိုပြောလိုက်တော့သူတို့နားတွေစိုက်လာကြတယ်။အေးအခုမင်းတို့တွေမင်းတို့လိုအပ်ချက်တွေကိုနိုင်သမျှဖြည့်ဆည်းပေးတာဟာမင်းတို့စီကတခုခုပြန်လဲရယူဖို့ဘာစိတ်ကူးမှမရှိဘူးဆိုတာမင်းတို့သိပြီးသားနော်ဆိုတော့သူတို့အားလုံးကောင်းညှက်ကြတယ်ဒါနဲ့ကျမဆက်ပြောတာကတကယ်တော့မင်းတို့တွေဟာဒီနေ့မှာနိုင်ငံရဲ့တာဝန်ကိုကြီးလေးစွာထမ်းဆောင်ရမယ့်သူတွေဖြစ်လာကြမှာသိကြတယ်အဲ့ဒီအခါကျရင်မင်းတို့စီကိုကူညီလိုလို့အခုလိုပဲမင်းတို့လိုပဲမမကိုကူညီတောင်းတယ်လို့မျိုးရိုးရိုးသားသားအကူအညီတောင်းခံလာသူရှိခဲ့ရင်စိတ်ထဲမှာပေါ်လာတဲ့အကြော့ခံခြင်းနဲ့စိတ်ကလေးအန်းအန်းငါမှလည်းရှိတယ်နော်အဲ့ဒါကိုဘေးဖယ်ပြီးမမမင်းတို့ကိုကူညီခဲ့တယ်လို့ကူညီလိုက်ကြပါလို့မြစ်တာရက်ခတ်ပါလေဒါဟာမမကိုကျေးဇူးဆတ်တာပဲလို့ယူဆထားပြီးအမြဲလိုလဲတာဓုခေါ်နေမှာပါအဲ့ဒါကို pay it forward လို့ပြောရင်စေတနာကိုလက်ဆင့်ကမ်းပေးလိုက်တာပဲပေါ့ပြီးခဲ့တဲ့ရှစ်ဆိုးရလက်ထက်ကစလို့ချင်းနှောင်းတွေနဲ့တန်းစီလို့တမျိုးတစ်ဖက်ကလည်းပြောင်ပြောင်တင်းတင်းဘလောက်ပေးပါလို့တောင်းဆိုတာကတမျိုးဖြစ်လာပေမဲ့ကျမနဲ့စောစောကပညာတော်သင်သွားတဲ့သူတွေကြားထဲကယဉ်နှီးခင်မင်မှုဟာမောင်ရင်နှမတပွဲယဉ်နှီးမှုလုံးဝလျော့ပါမသွားခဲ့ပါဘူးဒါဟာစေတနာပိုင်းမှာအသွားရှိရင်အပြန်ရှိတယ်ဆိုတဲ့သက်တည်ပါပဲဒါကြောင့် corruption အကြီးလွန်းတဲ့ကျမတို့ရဲ့တိုင်းပြည်မှာ pay it forward ဆိုတာကိုကျင့်သုံးသူများလာတယ်လို့မြင်ပါတယ်ကျင့်သုံးကြည့်ကြပါလို့လေလေးစားစွာတောင်းဆိုပါတယ်ရှင
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်ပေးထားတာပါရှင်VOA ရဲ့တနင်္လာနေ့ညပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ခဲ့တဲ့စီစဉ်တွေကို VOA Internet စာမျက်နှာမှာလည်းဖတ်ရှုနားဆင်နိုင်ပါတယ်။ကျမတို့ရဲ့ website လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင
်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်ထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာရေးကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးချက်တာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင်bamis@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တွားရှင်တွေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။
ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင်တင်းလာနေညာပဲအစီအစဉ်အဆုံးသတ်ခင်မှာမြန်မာနိုင်ငံနိုင်ငံတကာသတင်းချင်းချုပ်ကိုမတ်တိန်ကြီးထိုက်ကအကြေညာပေးပါအောင်ရှင
်မြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်တွေပြောပြတဲ့တပ်ဖြတ်ခံရမှုတွေအထမပြုချင်ခံရမှုတွေအများအပြားကိုကြားခဲ့ရတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံမှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောဆိုလိုက်ပါတယ်ဒီဒုက္ခသည်တွေကတရားမျှတမှုကိုလိုလားပြီးဘေးကင်းလုံခြုံစွာနဲ့ဌာနေပြန်လူနေကြတယ်လို့လည်းကုလအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်က Twitter လူမှုကွန်ရက်မှာရေးသားပါတယ်ကုလအထွေထွေမှုချုပ်နဲ့ကမ္ဘာပံအခြေကဲဂျင်ယွန်ကင်တို့ကောက်ဆက်ပါစကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုဒီကနေ့တွားရောက်ခဲ့ပြီးဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တာဖြစ်ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ပုဂ္ဂိုလ်ရေးရှင်းလင်းပြဆောင်ရွက်ပေးခဲ့ပြီးအခုတော့ပြည်မှုဆိုင်ရာစုံစမ်းစစ်ဆေးခံရတဲ့ရှင်းလင်းမိုက်ကယ်ကိုဟင်ကသမ္မတထက်မိသားစုနဲ့နိုင်ငံကိုကာကွယ်ပေးရေးကဦးစားပေးကိစ္စဖြစ်ကြောင်းဒီကနေ့တင်းနေတာနေ့မှာပြောဆိုလိုက်ပါတယ်။နယူးယောက်ကရှင်နီကိုဟင်ကတချင်တော့ကတော့သူဟာသမ္မတထရန့်ကိုရှေ့တန်းကနေကာကွယ်ပေးမဲ့သူလို့ပြောဆိုခဲ့ပူတာဖြစ်ပါတယ်။မက္ကဆီကိုနိုင်ငံမှာကျင်းပခဲ့တဲ့သမရရွေးကောက်ပွဲမှာတော့အသက်64နှစ်အရွယ်လက်ဝဲဝါဒီတဦးဖြစ်တဲ့အန်ဒရီမန်နျူအယ်လိုပက်စ်အိုဘရာဒေါအနိုင်ရသွားပါတယ်။သူဟာလွန်ခဲ့တဲ့ဆယ်စုနှစ်တည်းအတွင်းဌာနေတိုင်းရင်းသားအခွင့်အရေးလှုပ်ရှားသူအဖြစ်နဲ့နိုင်ငံရေးလောကကိုစတင်ဝင်ရောက်လာခဲ့တာဖြစ်ပါတယ်။အဂလိလိုက်စားမှုတွေနဲ့ပြင်းမှုကျူးလွန်ပြီးတော့ပြစ်ဒဏ်မကျခံရပဲဖြစ်နေတာတွေကိုတိုက်ဖြတ်သွားဖို့ကသူအစိုးရရဲ့အဓိကဦးစားပေးလှုပ်ဆောင်သွားမဲ့ကိစ္စဖြစ်တယ်လို့သူကမနေ့တနင်္ဂနွေနေ့တုန်းကပြောပါတယ်။ဒါ့အပြင်သူအစိုးရအတွက်နောက်ထပ်အဓိကထားလိုအပ်မဲ့ကိစ္စကတော့အမေရိကန်သမ္မတဒေါ်နယ်ထရန့်အမေရိကန်အစိုးရနဲ့လှုပ်ဆောင်ရမယ့်ကိစ္စတွေဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကားတွေအပေါ်မှာအခွန်တိုးကောက်မယ်ဆိုရင်တော့အမေရိကန်စီးပွားရေးအထင်အမှုနဲ့အဆုံးသတ်သွားစေမှာဖြစ်တယ်လို့ကုန်သွယ်ဘက်တီရဲ့လက်တုံ့ပြန်မှုတွေလည်းထွက်ပေါ်လာနိုင်တယ်လို့ဥရောပသမ္မတကသတိပေးလိုက်ပါတယ်။ရုရှားမှာကျင်းပနေတဲ့2018ခုနှစ်ကမ္ဘာဖလားဒုတိယအဆင့်ရှုံးထွက်တတိယနှစ်ပွဲစဉ်ဖြစ်နေအခုကစားနေတဲ့ဘရာဇီးနဲ့မက္ဆီကိုပွဲမှာတော့ဘရာဇီးက2-0ရထားပြီးတော့ဥဆောင်နေပါတယ်မက္ဆီကိုအသင်းကတော့6ရရှိရတဲ့အတွက်အကျိတ်နဲ့ရှင်ပြိုင်နေကြဆဲဖြစ်ပါတယ်ဒီကနေ့ညသကောင်ကျော်7နှစ်ခွဲမှာတော့ဘယ်လ်ဂျီယံနဲ့အာရှကဂျပန်တို့ကစားကြမှာဖြစ်ပါတယ်ရှင်
နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမတ်သိငီထက်ကကြေညာပေးသွားတာဖြစ်ပါတယ်။ဒီညအစီအစဉ်ထုတ်လို့ရမှုကအမတ်စုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Audrius Ridges ဖြစ်ပါတယ်။ဒီကနေ့ညအစီအစဉ်တွေကိုလိုင်းဒိုမီတာ25 32 51နဲ့လိုင်းလက်မီတာ190ကနေထုတ်လွှင့်ပေးခဲ့တာပါ။
VOA ကိုအပိနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ရှိပါရယ်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေကြပါစေရှင်ကျမများသစင်အောင်ပ
This program has come to you from the Voice of America, Washington.